Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ Viewer American တိုင်ရဲ့2022ခုနှစ် April 29ရက်တောက်ကြနေမနေ့ဘက်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့ရကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအချင်းနဲ့ဓာတ်ရိုက်ထုတ်လွှင့်နေပါ යි ခင်ဗျာ။ကျွန်တော်ကရင်းမှာပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့မနေ့ခင်သတင်းတွေရဲ့မှာတော့ဒေါအောင်ဆန်းစုကြည်အပေါ်ထောင်နှံချမှတ်မှုဟာအတုအယောင်တရားရေးစနစ်လို့ကန်နိုင်ငံကြီးအတိုင်ပင်ကပြောကြားလိုက်တဲ့သတင်းကုလအကြီးအကဲရောက်ရှိနေတဲ့ Kiev မြို့တော်ကိုရုရှားကဘုံကျဲလိုက်ပါတယ်။အင်ဒိုပစိဖိတ်နိုင်ငံတွေနဲ့ပုံမရင်းနှီးမှုဂျာမနီကလိုလားနေပြီးတော့ကဘာကြီးပူနွေးလာမှုကြောင့် virus အသစ်တွေနဲ့ကူးစက်ရောဂါတွေပွားများနိုင်တယ်လို့ Ukraine ကိုကူညီဖို့နောက်ထပ်ဒေါ်လာ33ဘီလီယံသမ္မတဘိုင်ဒန်ကတောင်းခံလိုက်တဲ့သတင်းတွေစတဲ့သတင်းပေးပို့ချက်တွေနဲ့မြန်မာနဲ့ကဘာကသတင်းတွေအပြီးမှာတော့
The definition of genocide under international law is the intentional destruction of a group in whole or in part, and if that group is targeted according to its national identity.
Russia ကယူကရိန်းပေါ်ကျူးလွန်တဲ့လုပ်ရည်တွေဟာလူမျိုးသုံးအောင်လုံဆောင်နေမှုလို့ပြောလိုက်တဲ့သတင်းပေးပို့ချက်တရုတ်ဟာသူ့နိုင်ငံအနီးပင်လယ်ပြင်မှာတိုက်လေယာဉ်တွေတိုးချလာနေတဲ့အကြောင်း microchips ပြားတွေပြက်လက်မှုကြောင့်ကားလုံငန်းရှင်တွေရဲ့အခက်အခဲရင်ဆိုင်နေရတဲ့ပုံကိုတင်ဆက်သွားမှာပါဒါဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးပါမယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းနိုင်ငံအတွက်ရှင်းလာမယ့်၅လအတွင်းနောက်ထပ်အကူအညီတွေဖြင့်ဒေါ်လာ33ဘီလီယံပေးရမယ့်စီစဉ်ကိုကွန်ဂရက်စ်တော်ကအတည်ပြုပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းခံလိုက်ပါတယ်
။ We're not attacking Russia.We're helping Ukraine defend itself against Russian aggression.
ရုရှားနိုင်ငံကိုတက်ခတ်နေတာမဟုတ်ပါဘူး။ရုရှားရဲ့ရန်လိုမှုကိုခုခံကာကွယ်ရမှာယူကရိန်းကိုအကူအညီပေးနေတာပါလို့ကြာသပတေးနေ့အင်ဗျူရောမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါ။နှစ်လကျော်ကြာရုရှားရဲ့ကြီးကြော်တက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်လက်နက်သစ်တွေနဲ့စီးရဲအကူအညီဖြင့်ဒေါ်လာဘီလီယံ20ကျော်၊စီးပွားရေးအကူအညီဖြင့်10ဘီလီယံခွင့်နဲ့စာနာမှုအကူအညီဖြင့်3ဘီလီယံပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းသမ္မတကစီစဉ်ကိုမချေညာခင်ကလေးပါပဲအင်ဂျူရောကသတင်းထုတ်ပြန်ခဲ့ပါတယ်လွတ်တော်ကအစောပိုင်းမှာအတည်ပြုပေးထားတဲ့ 13.6 ဘီလီယံကတော့မချသိရင်သတင်းပတ်တွေကလက်နက်တင်ပို့မှုတွေနဲ့တူကော်လိုနီပါဖြစ်နေပြီလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ကွန်ဂရက်စ်လွတ်တော်မှာနိုင်ငံရေးအရသဘောထားကွဲပြားတာတွေရှိနေပေမဲ့ယူကရိန်းကိုဆက်လက်ကူညီထောက်ပံ့မှုလက်ခံကြလိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်ယူကရိန်းကိုထိန်းချုပ်ဖို့ကြိုးပမ်းမှုတွေအောင်မြင်မှုရနိုင်မှာမဟုတ်ကြောင်းလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်ရိုက်ရင်ညွန်ပြောဆိုခဲ့တာပါဒီသတင်းပတ်ထဲမှာပဲပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုသဘောတဝင့်တင်ပို့မှုတွေရုရှားကဖျက်ဆီးလိုက်တဲ့အပေါ်မှာလည်းရုရှားသမ္မတကိုဝေဖန်ခဲ့ပါတယ်ရုရှားသမ္မတနဲ့နီးစပ်သူတထေးကြီးတွေနဲ့ဗန္ဒာရေးဖွဲ့စည်းရေးပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ရုရှားကအချက်ကိုင်တဲ့လုပ်ချက်တွေကိုအမေရိကန်နဲ့မဟာမိတ်တွေကလက်ခံမှာမဟုတ်ဘူးလို့လည်းသမ္မတဗလာဒင်ကပြောဆိုခဲ့ပါတယ်ကုလသမဂ္ဂအကြီးအကဲရရှိနေတဲ့ Kiev မြို့တော်ပါဝင်ယူကရိန်းနိုင်ငံနေရာတော်တော်များကိုကြာသပတေးမှာရုရှားကပုံကျဲတိုက်ခတ်ခဲ့ပါတယ်။မကြာသေးခင်သတင်းပတ်တွေကရုရှားတပ်တွေစုခွာသွားပြီးနောက်ပိုင်းပထမဆုံးအချိန်ယူကရိန်းမြို့တော်ကိုတိုက်ခတ်ခံရမှုမှာအနည်းဆုံး2ဦးသေပြီးအများအပြားထဏ်ရခဲ့တယ်လို့အပြည့်စည်အောက်မှာပိတ်မိနေသူတွေရှိတဲ့အကြောင်းလဲကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ကုလသမဂ္ဂအတွင်းမှချုပ်ကတော့ဘေးရန်နေခင်ချင်းချောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။ယူကရိန်းနောက်ပိုင်းကပိုလင်၊ဘယ်လာရုစ်နဲ့နေဇန်နီကချန်နီဟစ်မြို့တော်နောက်တောင်ဘက်ကယထာလန်စစ်တွေအချက်ချမျိုးဖြစ်တဲ့ First State ပါဝင်နေရာတော်ဝင်များမှာပောက်ကွဲမှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေကဖော်ပြပါတယ်။တောင်ပိုင်းအိုဒက်ဆာမြို့ရဲ့မြို့တော်ဝင်ကတော့ Rocket ဒုံးတွေကိုလေကြောင်းရန် Cavalry Sniper ကကြားပြတ်ဟန်တာနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားကအထူးကပြစ်မှတ်ထားနေတဲ့ Ukraine ရှေ့ဘက်ကစစ်မှုလုပ်ငန်းတွေရှိရာ Donbas နဲ့အနီးအနားကဒီကထိုးစစ်ဆင်တက်ခဲခံရတဲ့ခါကီမြို့မှာရုရှားကအပြင်းထန်ပစ်ခတ်တက်ခတ်မှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေထွက်ခဲ့တာပါ။တောင်ပိုင်းစစ်ကဲမြို့ဖြစ်တဲ့မရီယိုပိုမှာတော့ညဘက်ဘုံကျဲတက်ခတ်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းနောက်ဆုံးကြေညာခံခုခံနေတဲ့တမ်နီစေယုံကယူကရိန်းတက်ခတ်ရေးသမားတွေကပြောဆိုကြပါတယ်။ယူကရိန်းပေါ်ရုရှားရဲ့ကြီးကြော်တက်ခတ်မှုကိုဟန်တာဖို့နဲ့အဆုံးသတ်ဖို့ကုလသမဂ္ဂလူညီကောင်စီကပြက်ကွက်ခဲ့တဲ့အကြောင်းကြာသပတေးကကိစ်မြော်ကိုရောက်နေတဲ့ကုလသမဂ္ဂဒွေးရင်မှုချုပ်အန်တိုနီယိုကူတက်စ်ကပြောလိုက်ပါတယ်။ဆက်ရှင်းပြောပြရစီစစ်ပွဲကိုတားဆီးဖို့နဲ့အဆုံးသတ်ဖို့လူညီကောင်စီကလုံနိုင်တဲ့လောက်လုပ်ဖို့ပြက်ကွက်ခဲ့ပါတယ်။ဒါအင်မတန်မှကိုမချင်းနဲ့ဆရာစစ်ပြေဒေါသထွက်ဆရာဖြစ်ရတဲ့အကြောင်းရင်းတစ်ခုပါလို့ ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့အတူပူးတွဲသင်းစားရှင်းလင်းပွဲမှာကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ကြပါစစ်ပွဲကြောင့်အထိပ္ပယ်မဲ့အသက်ဆုံးရှုံးမှုတွေထိခိုက်ပျက်စီးမှုတွေလက်ခံနိုင်စရာမရှိတဲ့လူခွေးရင်းနဲ့စီဥပေကိုချိုးဖောက်မှုတွေလည်းကြုံခဲ့ရကြောင်းရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုခံခဲ့ရတဲ့ယူကရိန်းမြို့တော်အနီးဒေသတွက်ကိုတွားရောက်ကြည့်ရှုခဲ့တဲ့အတွင်းရေးမှူးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်နိုင်ငံတကာရာဇဝတ်ခွင့်ရုံးနဲ့ကုလသမဂ္ဂဖွဲ့စည်းရေးအနေနဲ့လည်းဒီလိုချုပ်ဖောက်မှုတွေအတွက်လက်တွေ့ချက်ချတာဝန်ခံမှုရှိအောင်လုပ်ကြဖို့အရေးကြီးတဲ့အကြောင်းလဲပြောဆိုကြတာပါရုရှားရဲ့ကျူးကျော်တိုက်ခိုက်မှုဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ကုလသမဂ္ဂရဲ့ဘယ်ညင်ကိုချုပ်ဖောက်ရအောင်ကြောင်းကုလသမဂ္ဂရဲ့သဘောထားအပြောင်းလဲမရှိသလိုဒီရည်တည်ချက်ကိုလည်းယူကရိန်းနိုင်ငံမတိုင်ခင်မှာတွားရောက်ခဲ့တဲ့ရုရှားနိုင်ငံခီးစဉ်အတွင်းရှင်းရှင်းလင်းလင်းအသိပေးခဲ့တဲ့အကြောင်းလဲခီးမြို့တော်ကယူကရိန်းသမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်။အမေရိကန်စီးပွားရေးကပြီးခဲ့တဲ့နှစ်နဲ့ရှင်ဒီနှစ်2022ခုနှစ်ပထမ3လပတ်မှာ 1.4% တုန်းရော့ချသွားကြောင်းစီးပွားရေးစစ်ချက်ပြူရဲ့ကြာသပတေးနှစ်ထုတ်ပြန်ချက်ကြောင့်စီးပွားရေးကျဆင်းမှုနဲ့ကြေဝါမှာစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။ကိုဗစ်ရောဂါကြောင့်ထိခိုက်မှုတွေကပြန်လည်နှလန်းထူလာတဲ့အမေရိကန်စီးပွားရေးဟာဒီနှစ်ကျော်လောက်ရှင်ကောင်းခဲ့ပြီးတဲ့နောက်အိုမီကရွန်ကိုဗစ်မျိုးကွဲသစ်တွေယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုတွေနဲ့အတူကုန်စည်နှုန်းတွေတက်လာရမှာဇန်နဝါရီလကနေမတ်လအထိနှစ်ပေါင်း40အတွင်းအမြင့်ဆုံးဖြစ်ခဲ့တာပါအမေရိကန်ကစီးပွားရေးပညာရှင်အများစုကတော့အမေရိကန်ရဲ့စီးပွားရေးဟာကျန်းကျန်ခံနိုင်စွမ်းရှိတယ်လို့ယုံကြည်ထားကြပြီးဧပြီလကနေဇွန်လအထိဒုတိယ3လပတ်မှာအထင်အင့်ပြန်တိုးတက်လာနိုင်တယ်လို့ယုံကြည်ထားပေမဲ့သုံးသက်သူတချို့ကတော့3လပတ်နှစ်ချိန်လောက်စီးပွားရေးကျဆင်းမဲ့အခြေအနေကိုရှောင်လွှဲလို့မရနိုင်ဘူးလို့ယူဆနေပါတယ်ဒီနှစ်ဗန်နာနေရဲ့ပထမ3လပတ်မှာစီးပွားရေးကျဆင်းရတာအမေရိကန်မှာကုန်ထုတ်လုပ်မှုတွေနှေးကွေးနေစေဖြစ်တာကြောင့်ထုတ်ကုန်ထက်သွင်းကုန်ကပုံများနေတဲ့အတွက်ကုန်သွယ်ရေးကွာမှုနဲ့ဆက်နွယ်နေတယ်လို့လည်းစီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်ခင်ဗျာ
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိ5.24kHz 12.13 MHz 5.40kHz 14.7 MHz 5.51kHz 5.89 MHz 5.90 MHz နဲ့ဖိုင်လမီတာ190kHz 15.5 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံကတောက်ကြနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကဧပြီလ29ရက်တပရီနေ့မှာထောင်ဒဏ်5နှစ်ချမှတ်လိုက်တာကိုကြည်ရင်အာဏာသိမ်းထားတဲ့စစ်တပ်ကနိုင်ငံရေးရန်သူတွေအပေါ်သူ့ရဲ့အတူယံတရားရေးစနစ်ကိုအသုံးချပြီးနှိမ်နင်းနေတာသိနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအတိုင်းနိုင်ငံဒဲရက်ရှိုလေးက VOA ကိုပြောကြားလိုက်ပါတယ
်။ Well, this was a sham judicial process and it's just yet another example of the junta
in the atuyang tia sin yin sin ne sura go pya ni ba da bian da ha 2021 ma tia ni lan ma ja bae ne ana thing khe de myanmar sit tak ga tu nangain yi yan du re po di tia yi sin ne go thong pi nain nin bo chou sa ni de so de naw namuna ta khu ba lo pyo daw ra ba american aso a ni ne myanmar nangain ma a chan phet mu re yet daw pi democracy ni ja au chou mu pyan ya da go myan lo chang ne ဒီလိုဖြစ်လာတဲ့အချိန်အထိစစ်တပ်အုပ်ချုပ်သူတွေနဲ့အမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံမှာမဟုတ်ကြောင်းလည်းပြောပါတယ်။ဒါကြောင့်ဝါရှင်တန်ဒီစီမှာမကြာခင်ချင်းပါမယ်အာရှအမေရိကန်အထူးထိပ်သီးအစည်းအဝေးမှာစစ်တပ်ဘက်ကကိုယ်စားလှယ်တွေကိုပါဝင်ခွင့်ပေးမှာမဟုတ်ဘဲအာရှအစည်းအဝေးတွေလိုပဲမြန်မာနိုင်ငံကနိုင်ငံရေးနဲ့မပတ်သက်တဲ့ပုံကိုယ်တွေသာတက်ရောက်ခွင့်ပေးမှာဖြစ်ပြီးမြန်မာနိုင်ငံကစစ်ကောင်ဆောင်နေနဲ့မလုပ်ရမယ်ဆိုတာတိဖို့လိုအပ်ကြောင်းလည်းပြောပါတယ်။မြန်မာစစ်ကောင်ဆောင်နေနဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုလိုက်နာဖို့လိုအပ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်ဖို့လိုအပ်ကြောင်းနဲ့ဒေါန်ဆန်းစုကြည်လိုဒီမိုကရေစီနှိကျရွေးကောက်တင်မြောက်ခံထားတဲ့ပုံကိုယ်ရဲ့ပုံမှာအတူယောင်တရားစင်ရေးကိုတုံးပြီးအပြစ်ဒဏ်ချမှတ်နေတာတွေကိုမလုပ်ဖို့လဲတောင်းဆိုလိုက်ပါတယ်။ဂျာမနီဟာတူညီတဲ့စံတန်ဘိုးတွေရှိတဲ့အင်ဒိုပစိဖိတ်ဒေသရင်းနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးရှိကြတယ်လို့ယူကရိန်းကိုရုရှားကျူးကျော်မှုအဆုံးသတ်ရဲ့အတွက်လဲလက်တွဲလှုပ်ဆောင်လိုတဲ့ဆန္ဒရှိကြောင်းဂျာမနီဝန်ကြီးချုပ်အိုလပ်ရှုစ်ကတိုကျိုမှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါကလည်းဂျာမနီဝန်ကြီးချုပ်ရှုစ်ရဲ့ပြောကြားချက်ကိုသဘောတူကြောင်းဂျာမနီနဲ့ဂျပန်တို့ဟာ G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့ဝင်တွေဖြစ်ပြီးရုရှားရဲ့ရန်လိုတဲ့အပြုတ်မှုတွေအဆုံးသတ်ရေးနိုင်ငံတကာတရားဥပဒေပြန်ဆိုးမှုရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုပြန်ရရေးအတွက်အတက်နိုင်ဆုံးအမြဲလက်တွဲလှုပ်ဆောင်ပြီးဂျ ချာရတာဝန်ကိုမျှဝေယူကြမှာဖြစ်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါ့အပြင်ယူကရိန်းပြဿနာဟာနိုင်ငံတကာလိုက်နာရမယ့်တရားဥပဒေစိုးမိုးမှုအခြေခံအုတ်မြစ်ကိုရိမ်းရန်စေတဲ့အတွက်ဥရောပမှာတင်မကပဲအာရှဒေသအတွက်ပါရိုက်ခတ်မှုရှိတယ်လို့ပြောပါတယ်။ဂျပန်အစိုးရကယူကရိန်းအတွက်လက်နက်မဟုတ်တဲ့ကာဝေးဆိုင်ရာပစ္စည်းကိရိယာတွေပေးပို့ခဲ့တာပါ။ဂျမနီဆိုရကလည်းယူကရိန်းကိုစစ်လက်နက်တွေပေးပို့ဖို့အတွက်သဘောတူခဲ့တယ်လို့ဂျမနီစီကလက်နက်တွေပါဝယ်ယူခွင့်ပြုခဲ့တာပါတရုတ်နိုင်ငံဘေကျင်းမြို့တော်မှာကိုဗစ်ကူးစက်မှုပိုကျပြန့်မလာအောင်ထိန်းချုပ်နိုင်ဖို့အတွက်အာဏာပိုင်တွေကြိုးစားနေကြပြီးကိုဗစ်ကန့်သတ်မှုတွေထပ်မံတင်းကျပ်လိုက်တယ်လို့ဘေကျင်းကျောင်းအလုံးကိုပိတ်ပစ်လိုက်ပါတယ်မြို့ကန်20တန်းရှိတဲ့ဘေကျင်းမှာကိုဗစ်စစ်ဆေးဖို့ဒီသတင်းပတ်ထဲတက်ပြအခြေအနေအမိန့်ထုတ်ပြန်ထားတယ်လို့အလုသမားနဲ့မိသည်အားလိုက်ရမတိုင်ခင်ဘေကျင်းကျောင်းအလုံးကိုပိတ်ဖို့အတွက်ဘေကျင်းပညာရေးဘျူရိုအဖွဲ့ကချက်သပရင်းနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ချက်သပရင်းနေမှာဘေကျင်းမှာနောက်ထပ်ကိုဗစ်အကူးဆက်ခံရသူ90ရှိတဲ့အတွက်အခုနောက်ဆုံးကိုဗစ်လှိုင်းကြောင့်အကူးဆက်ခံရသူ150ရှိပြီလို့လည်းဘေကျင်းအာဏာပိုင်တွေကကြေညာပါတယ်။အကူးဆက်ခံရသူတွေထဲမှာ30ရာခိုင်နှုန်းကကျောင်းသားတွေဖြစ်ပြီးကျောင်း6ကျောင်းနဲ့6ရောင်ရက်ွက်ကမူကြိုကျောင်း2ကျောင်းမှာအများပြားတွေ့ရတာဖြစ်ပါတယ်။ကမ္ဘာကြီးပုံနှင်းလာပြီးရာသီဥတုပြောင်းလဲမှုကြောင့်လာမယ့်2080မှာသရဝမျိုးစိတ်တွေကြားဗိုင်းရပ်စ်ပိုးအသစ်ထောင်နဲ့ချီပေါ်ပေါက်လာနိုင်တယ်လို့ဒါဟာတရိတ်ဆန်တွေကလည်းလူသားတွေစီကူးစက်တဲ့ရောဂါတွေလည်းတိုးလာမယ်အန္တရာယ်ရှိတာပြနေတယ်လို့သိပ္ပံပညာရှင်တွေကလေ့လာတွေ့ရှိကြောင်းကျက်သပင်းနေတုတ်ဒနေချက်သိပ္ပံဂျာနယ်မှာဖော်ပြထားပါတယ်။အထူးသဖြင့်အာရှနဲ့အာဖရိကတိုက်တွေမှာဖြစ်လာနိုင်တယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုတ်ကွေး HIV, Ebola နဲ့ Corona Virus အပါအဝင်ရောဂါပိုးတွေတရိတ်ဆန်တွေစီကနေလူတွေကိုဒါမှမဟုတ်လူတွေစီကနေတရိတ်ဆန်တွေကိုကူးစက်တဲ့အသေးပြောက်များတဲ့ရောဂါအများဆုံးဖြစ်ပွားလေရှိပါတယ်။တကယ်လို့ကမ္ဘာကြီးကခံမှန်းထားတဲ့အတိုင်းအပူချိန်1ဒီဂရီဆယ်စီယပ်စ်တိုးလာမယ်ဆိုရင်နှုတ်တိုက်သရဝမျိုးစိတ်ပေါင်း3000ကျော်နေနဲ့လာမယ့်နှစ်ပေါင်း90ကျော်အတွင်းဘယ်လိုကူးသန်းရွှေ့ပြောင်းပြီးဗိုင်းရပ်စ်တွေဘယ်လိုပြန့်စင်မလဲဆိုတာနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနမူနာပုံစံထုတ်လေ့လာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ
်။တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့တောက်ခင်မျိုးတဲ့တို့ကပြောပြပေးကြတာပါ။အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ပထမဆုံးတင်ပြချင်တာကတော့တရုတ်အစိုးရကနိုင်ငံအနီးအနားမှာစစ်ရေးတည်မြဲမှုအတွက်ပုံမှန်ဆောင်ရွက်လာတာကိုပြောပြပေးချင်ပါတယ်။အာရှတိုက်မှာအမေရိကန်ရဲ့စစ်ရေးအရပေါဝင်လာမှုမြင့်တက်လာနေတဲ့အတွက်တရုတ်ဟာသူ့နိုင်ငံအနီးပင်လယ်ပြင်မှာတိုက်လေရင်တွေတိုးချလာနေတယ်လို့စောင့်ကြည့်လေ့လာနေသူတွေကပြောဆိုကြပါတယ်။ Ref Channing သတင်းပေးပို့ထားတာကိုကိုစောမိုးကြိုကပဲဆက်ပြီးပြောပြပေးပါလိမ့်မယ်
။တရုတ်ပြည်ထုတ် Chandu J20 State တိုက်လေရင်တွေကိုတရုတ်ပြည်တောင်ပိုင်းမှာချထားပြီးတောင်တရုတ်ပင်လယ်ပြင်အရှေ့တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်ကျွန်းအတွက်ရည်ရွယ်ပြီးချထားတာဖြစ်တယ်လို့အာရှကကြွမ်းကျင်သူတွေနဲ့မီဒီယာတွေကပြောဆိုကြပါတယ်။ J20 ဂျက်တိုက်လေယာဉ်ဟာပုံမှန်လေ့ကျင့်ရေးလုပ်နေပြီးပင်လယ်ပြင်နှစ်ခုမှာတိုက်ခတ်ရေးကင်းလှည့်တာတွေလုပ်နေတယ်လို့ J20 တိုက်လေယာဉ်တွေကိုဦးစီးထုတ်လုပ်ခဲ့တဲ့တရုတ်ပြည်တွင်းလေယာဉ်ထုတ်လုပ်ရေးကော်ပိုရေးရှင်းကြီးရဲ့အကြီးအကဲ Run Yu Kwang ကိုကိုးကားပြီးတရုတ်အစိုးရအာဘော Global Time သတင်းစာကဧပြီလ13ရက်နေ့တုန်းကဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်အခြေစိုက် CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနအာရှပင်လယ်ပြင်ဆိုင်ရာလေ့လာရေးညွှန်ကြားရေးမှူး Grigory Poling ကတော့အခုလိုပြောပါတယ်
။ Presumably this gives China something that can go toe to toe.
ဒီလေရင်တွေဟာအရှေ့တရုတ်ပင်လယ်ပြင်ဒါမှမဟုတ်ထိုင်ဝမ်အရေးမှာအမေရိကန်ကိုရင်ဆိုင်နိုင်မှုတစုံတရာအတိုင်းအတာအထိအထောက်ပံ့ဖြစ်စေတယ်လို့ယူဆပါတယ်
။အာရှတိုက်မှာအငင်းပွားနေတဲ့ပင်လယ်ပြင်မှာမကြာခဏဆိုသလိုရေတပ်သင်္ဘောတွေဖြတ်တန်းသွားလာလေရှိတဲ့အမေရိကန်အနေနဲ့လေယာဉ်တင်သင်္ဘောအုပ်စုနှစ်ခုကိုတောင်တရုတ်ပင်လယ်ပြင်အတွင်ပြီးခဲ့တဲ့ဇန်နဝါရီလကဆီလွတ်ခဲ့ပါတယ်။အာရှပစိဖိတ်ဒေသကအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဩစတြေးလျ၊ဂျပန်နဲ့တောင်ကိုရီးယားတို့ကအမေရိကန်လို့ F-35S state အမျိုးအစားတိုက်လေယာဉ်တွေကိုဝယ်ယူကြပါတယ်။ဒါအပြင်စင်ကာပူနဲ့ထိုင်းနိုင်ငံတို့ကလည်းဝယ်ယူဖို့ရှိနေပါတယ်။ CA ကာလာကရန်သူတွေဖြစ်ခဲ့ပြီးဒီကနေ့အင်အားကြီးပြိုင်ဘက်တွေဖြစ်တဲ့အမေရိကန်အနေနဲ့တရုတ်ရဲ့ပင်လယ်ပြင်တွေအတွင်းနယ်ပယ်ချဲ့ထွင်မှုကိုကန့်သတ်ထိန်းချုပ်ချင်နေတယ်ဆိုတာကိုတရုတ်ကသဘောပေါက်ပါတယ်။ စတူရန်ကီလိုမီတာ 3.5 တန်းလောက်ရှိတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့ 90 ရာခိုင်နှုန်းလောက်ကိုတရုတ်ကတူပိုင်တယ်လို့ကြွေးကြော်တဲ့အတွက်ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်တို့နဲ့ပိုင်တဲ့အငင်းပွားမှုတွေဖြစ်နေပါတယ်။ဒီပင်လယ်ပြင်ဟာရေနံတဘာဝဓာတ်ငွေနဲ့ငါးဖမ်းလုပ်ငန်းတွေရှိသလိုနိုင်ငံတကာကုန်သွယ်ရေးလမ်းကြောင်းလည်းဖြစ်ပါတယ်။အမေရိကန်အစိုးရကတော့တောင်တရုတ်ပင်လယ်ပြင်ကိုနိုင်ငံတကာရေပိုင်နဲ့အဖြစ်ပဲရှိစေချင်ပါတယ်။ထိုင်ဝမ်နိုင်ငံချန်ချီတက္ကသိုလ်ကလက်ထောက်ပါမောက်ကဟွမ်ကွေဘိုကတော့အခုလိုပြောပါတယ
်至少中国大陆还说南海是他的
တရုတ်ကဒီပင်လယ်ပြင်ဟာတရုတ်ကပိုင်တယ်လို့ပြောဆိုနေချိန်မှာအမေရိကန်ကတော့နိုင်ငံတကာပိုင်အဖြစ်လုပ်ဖို့ကြိုးပမ်းနေတယ်လို့ထင်ပါတယ်တရုတ်ကတော့ဒီနီလန်းကိုမကြိုက်ပါဘူ
းအခုကနှစ်ပတ်စလုံးကတိုက်လေရင်တွေထုတ်ပြနေတာဟာသူတို့ဘယ်လောက်အင်အားရှိတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်တရုတ်လို G20S တိုက်လေယာဉ်တွေဟာတိုက်လေယာဉ်ကောင်းကောင်းတွေမရှိတဲ့အာရှနိုင်ငံတွေကိုစစ်ရေးအရာအလွယ်တကူဝင်ရောက်ဆွဖက်နိုင်မဲ့သဘောရှိပါတယ်လို့ University of Philippines ပင်လယ်ပြင်နဲ့ပင်လယ်ပြင်ဥပဒေဆိုင်ရာဌာနကဒုတိယပါမောက်က J. Badambeker ကပြောဆိုပါတယ်
For China, it's important because the capabilities and the...
ပြည်နယ်နဲ့လေယာဉ်ကိုကြေကြေပြင်းပြင်းနဲ့ရေရှည်အစဉ်ဆက်စိုးမိုးထားနိုင်မှုတွေလေယာဉ်မျိုးစားရည်နဲ့လေယာဉ်တွေရဲ့စွမ်းရည်တွေဟာအရေးကြီးပါတယ
်။ G20 တိုက်လေယာဉ်ဟာ1990ကျော်ကစတင်ခဲ့တဲ့တရုတ်ရဲ့တိုက်လေယာဉ်စီမံကိန်းတွေကတစ်ခုဖြစ်ပါတယ်။ချန်တူးလေယာဉ်ထုတ်လုပ်ရေးကုမ္ပဏီကတရုတ်လေတပ်အတွက်ထုတ်လုပ်ပေးတာပါ။အမေရိကန်လို့ State တိုက်လေယာဉ်တွေဖြစ်တဲ့ F-22 တို့ F-35 တို့လိုလေယာဉ်တွေဖြစ်ပါတယ်။အမေရိကန်ဟာသူ့ရဲ့ F-35 လေယာဉ်တွေကိုအာရှကိုမြန်နိုင်သမျှမြန်မြန်ရောက်အောင်ပို့ဆောင်နေပါတယ်။ပြည်အားအရာတရုတ်နဲ့အမေရိကန်တပ်တွေဟာတန်းတူအနေအထားလောက်ရောက်တော့မဲ့အခြေအနေမှာရှိတယ်လို့ J. Badambeker ကပြောဆိုခဲ့ပါတယ်။တရုတ်လို့ G20 တိုက်လေယာဉ်တွေဟာထိုင်ဝမ်ကသတ်မှတ်ထားတဲ့လေကြောင်းကာကွယ်ရေးဇုန်အနီးပျံသန်းနေတဲ့တရုတ်တိုက်လေယာဉ်တွေနဲ့နောက်ပိုင်းမှာပူးပေါင်းပါဝင်လာနိုင်တယ်လို့ဝမ်ကပြောဆိုပါတယ်။တရုတ်ရဲ့စွမ်းအားဖြင့် J20S တိုက်လေယာဉ်တွေခြားထားတာဟာတောင်တရုတ်ပင်လယ်ပြင်အတွင်းလေကြောင်းပိုင်တဲ့ကိုတရုတ်ကပိုင်တယ်လို့ကြေကြော်ထားတာကိုစာတိုးပြီးကြိုးပမ်းလှုပ်ဆောင်လာတယ်လို့ဗီယက်နမ်ဘက်ကတော့မြင်နိုင်ပါတယ
်။တရုတ်ရဲ့စီးရေးချက်ထွန်လာတဲ့တရင်ကိုကိုဇော်မိုးကျော်ပြောပြပေးခဲ့တာပါ။ကမ္ဘာတွင်းမော်တော်ကားလုပ်ငန်းရှင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ကမ္ဘာလုံးဆိုင်ရာမိုက်ခရိုချစ်ပြားတွေပြက်လက်မှုကလည်းတစ်စိတ်တစ်ပိုင်းပါဝင်နေပါတယ်။ကိုဗစ်ကရောဂါကန့်တက်ချက်တွေရောကြလာတာကြောင့်ကားနဲ့အလုပ်ပြင်ဆင်သူတွေတိုးမြင့်လာတာနဲ့အမျှမော်တော်ကားဝယ်လိုအားများလာချိန်မှာကားယုံချတဲ့ကုမ္ပဏီတွေမှာလက်ကျန်ကားအစီးရရှားပါလာနေတဲ့အကြောင်း VOA သတင်းတော် King Farabon Chicago ကနေပေးပို့ထားတဲ့သတင်းလွှာကို Mac Engine နိုင်ငံဆက်ပြီးပြောပြပေးပါမှာ
အမေရိကန်ပြည်ထောင်စုကမော်တော်ကားရောင်းတဲ့ကုမ္ပဏီကွဲ28ခုကိုကြီးကြပ်ရတဲ့ Bill Welch Jr. ကတော့ဒီနှစ်ဒီလိုအချိန်မှာပုံမှန်အခြေအနေပြန်ရောက်ဖို့မျှော်လင့်ခဲ့တာပါ
We typically have 2,000 vehicles in stock.
ပုံမှန်အားဖြင့်ကျွန်တော်တို့မှာလက်ကျန်ကားအစီးရေ2,000ရှိပါတယ်။အထူးသဖြင့်ຫນွေဥပောက်ရာသီရောက်လာတဲ့ဒီအချိန်မျိုးမှာပေါ့။အခုတော့ကားအစီးရေ600ပဲကျန်ပါတော့တယ
်။မော်တော်ကားဝယ်လူအားများလာချိန် Welsh ရဲ့ကားရောင်းကုမ္ပဏီခွဲတွေမှာကားလက်ကျန်စီးရင်ဟာ65ရာခိုင်နှုန်းကျော်ကျဆင်းနေပါတယ်။ကားထုတ်လုပ်သူတွေရဲ့ပြဿနာတစ်စိတ်တစ်ပိုင်းကကားအသစ်အများစုမှာပါနေတဲ့ electronic microchip တွေပြက်လက်မှုပဲဖြစ်ပါတယ်။ဒါကလည်း covid ကရောဂါကာလအတွင်းထုတ်လုပ်မှုနည်းပါးခဲ့တဲ့အကြောင်းရင်းတစ်ခုဖြစ်ပြီးအခြားအခက်အခဲတွေလည်းရှိခဲ့တဲ့အကြောင်း Welsh ကပြောပါတယ်
။ You've got labor shortage
problem. ဘယ်လိုမှရှားပါမှုပြဿနာတွေရှိရဲ။လမ်းပန်းဆက်သွယ်ရေးအခက်အခဲ၊တဘာဝဘေးအန္တရာယ်တွေလည်းရှိနေပါတယ်
။နောက်ပြီးဆူရဲ့တူမြောင်းမှာ2021ခုနှစ်ကတင်မော်လမ်းကြောင်းတွေကိုရက်သတင်းပတ်အတော်ကြာပိတ်ထားခဲ့တာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။နောက်အကြောင်းရင်းတစ်ခုထဲမှာလည်းအခုယူကရိန်းစစ်ပွဲကလည်းပါပါတယ်။ Illinois ပြည်နယ် Northwestern တက္ကသိုလ်ကတည်ယူပို့ဆောင်ရေးဘာသာရပ်ပါမောက္ခ Henny Mamasani ကအခုလိုပြောပါတယ
်။ Wire harnesses apparently Ukraine is one of the most important producers.
တင်ရှားတာတစ်ခုကတော့ဝါယာကြိုးတွေပါ။ယူကရိန်းဟာဒါတွေကိုထုတ်လုပ်တဲ့အရေးကြီးဆုံးနိုင်ငံတွေထဲကတနိုင်ငံပါ။
ကားထုတ်လုပ်ရေးကွင်းဆက်တွေဟာကမ္ဘာလုံးဆိုင်ရာဖြစ်လာနေတာနဲ့အမျှအပြန်အလှန်ဆက်နွယ်လာနေသလိုနိုင်ငံတစ်နိုင်ငံမှာအခက်အခဲကြုံနေရပြီဆိုရင်အခြားနိုင်ငံတွေမှာပါအကျိုးဆက်တွေကိုတွေ့မြင်ရကြောင်းပါမောက္ခမမဆန်နီကပြောပါတယ်။ဒါကြောင့်ကားထုတ်လုပ်ရေးလုပ်ငန်းအနေနဲ့ကုန်ကျစရိတ်တက်တာပြီးထိရောက်မှုရှိတဲ့ထုတ်လုပ်ရေးကွင်းဆက်တွေဖြစ်လာအောင်အနည်း20ကြာကြိုးပမ်းခဲ့ရတယ်လို့သူကဆိုပါတယ်။
We have hyper optimized supply chains, and that
ကျွန်တော်တို့လုံတိုင်းစွမ်းရည်တဲ့ပုံမှန်မြင့်တင်ထုတ်လုပ်နိုင်တဲ့ရောင်းလိုအားကွင်းဆက်တွေရှိပါတယ်။ဆိုလိုတာကပုံမှန်ထက်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့အားထုတ်ကြိုးပမ်းရတာပါ။တကယ်လို့ဒီလိုအားထုတ်မှုမရှိဘူးဆိုရင်အနောက်ချက်တွေကိုကောင်းကောင်းကိုက်တွယ်ဖြည့်ရှင်းနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ကုန်ကျစရိတ်သက်သာပြီးထိရောက်မှုရှိမဲ့ဒီဇိုင်းလုပ်ထားပါတယ်။ဒီလိုတော့ရတာကလည်းခဏကြီးတွေဆုံးရှုံးခဲ့ပြီးဖြစ်ပါလေ။
ဒါတွေဒါမကငွေကြေးအပိုင်းမှာလည်းဆုံးရှုံးမှုတွေရှိခဲ့တာပါ။အီလက်ထရောနစ်ပစ္စည်းတွေဖြန့်ဖြူးတဲ့ဥရောပကုမ္ပဏီတစ်ခုရဲ့ဌာနကွဲ Fnet Silica ရဲ့ထုတ်ပြန်ချက်အရမော်တော်ကားထုတ်လုပ်သူတွေအတွက်ဝင်ငွေအမေရိကန်ဒေါ်လာဘီလီယံ500ကျော်ဆုံးရှုံးခဲ့ပါတယ်။ဒီအခြေအနေတွေဟာ Bill Welch တို့လိုကားရောင်းဝယ်ရေးကုမ္ပဏီတွေကိုလည်းတက်ရောက်မှုတွေရှိခဲ့တာပါ။ကားထုတ်လုပ်တဲ့စက်ရုံတွေကနေရောင်းလိုအားကွင်းဆက်တွေကိုပြန်လည်ပြုပြင်ဖို့ကြိုးစားနေပေမဲ့ပြဿနာတွေဟာအချိန်မရွေးမကြခင်ပြီးဆုံးဖို့တော့မရှိသေးဘူးလို့သူ့ရဲ့အယောင်ကိုယ်စားလှယ်တွေကိုသတိပေးထားကြောင်း Welch ကပြောပါတယ
် Depending on the manufacturer 2023
ထုတ်လုပ်တဲ့စက်ရုံမော်ဘူးတည်ပြီးတော့2023 2024 2025စတဲ့နှစ်တွေနဲ့ကိုဗစ်ကာယောဂါမဖြစ်ခင်ကရှိခဲ့တဲ့ကားဖြန့်ဖြူးမှုစရင်ပမာဏမျိုးလိုဘယ်တော့မှမမျော်လင့်ပါနဲ့
ကားဝယ်လူတွေကတော့ကားလက်ကျန်စည်းတွေကိုစောင့်မျော်နေတယ်လို့သူတို့လိုချင်တဲ့ကားမျိုးတွေ့တာနဲ့ငွေပိုပေးပြီးဝယ်ယူမဲ့အခြေအနေရှိနေပါတယ်အမေရိကန်မှာတော့ကုန်ပစ္စည်းတွေအလုံးရဲ့ဈေးနှုန်းတွေတိုးလာရုံမကအနှစ်40အတွင်းငွေကြေးဖောင်းပွားမှုအမြင့်ဆုံးဖြစ်နေချိန်ကားချင်းငွေအတိုးနှုန်းကလည်းမြင့်မားနေပါတယ်ရှင
်မှတ်ရင်ချင်းနိုင်ပြောပြပေးကြတာပါနောက်ထပ်နိုင်ငံတကာသတင်းတပုတ်ကိုဆက်ပြီးတင်ဆက်ပေးခြင်းပါတယ်ရုရှားကယူကရိန်းပေါ်ကျူးလွန်တဲ့လုပ်ရက်တွေဟာလူမျိုးတုံးအောင်လှုပ်ဆောင်မှုဂျင်နိုဆိုက်ဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ဥပဒေကြမ်းကြင်သူတွေကလည်းအမှုဖြစ်နိုင်အောင်တဲ့အခြေခံအကြောင်းရင်းတွေရှိတယ်လို့ပြောဆိုကြပါတယ်။လက်စီယာဘက်ကလကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကဆက်ပြီးပြောပြပေးပါမယ်
။ရုရှားကယူကရိန်းမှာကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့သမ္မတဘိုင်ဒန်ကသူ့ရဲ့ရည်ရည်ချက်ကိုရှင်းရှင်းလင်းလင်းဖော်ပြလိုက်ပါတယ
်။ဟုတ်ပါတယ်ကျွန်တော်ဒီလောက်ရက်ကိုလူမျိုးတုံးအောင်လှုပ်ဆောင်မှုဂျန်နိုဆိုက်အဖြစ်ခေါ်ဆိုပါတယ်ဘာဖြစ်လို့လဲဆိုတော့ပူတင်ဟာယူကရိန်းပြည်သူတွေရဲ့ယူကရိန်းဖြစ်တယ်ဆိုတဲ့အသိစိတ်ကိုဖျောက်ဖျက်ပစ်ဖို့ကြိုးပမ်းလှုပ်ဆောင်နေတယ်ဆိုတာထင်ရှားတဲ့ထင်ရှားလာနေလို့ပါပဲ
ဒါပေမဲ့ပြင်သစ်သမ္မတ Emmanuel Macron ကတော့ဒီအသုံးအနှုန်းကိုမသုံးပါဘူးဂျန်နိုဆိုက်ဆိုတဲ့စကားလုံးမှာထူးခြားတဲ့အဓိပ္ပာယ်ရှိပါတယ်ဒါကဥပဒေပညာရှင်တွေရဲ့ကိစ္စပါနိုင်ငံရေးသမားတွေအတိတ်ပဲဖွင့်ဆိုရမယ်ကိစ္စမဟုတ်ပါဘူးလို့ပြည်သက်သမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ်။ဂျန်နိုဆိုက်လူမျိုးတုံးအောင်လှုပ်ဆောင်မှုဆိုတဲ့စကားလုံးကိုဒုတိယကမ္ဘာစစ်အပြီးဂျူးမျိုးနယ်ပိုလန်ဥပဒေပညာရှင်လဖာယာလမ်ခင်ကစတင်သတ်မှတ်သုံးစွဲခဲ့တာဖြစ်ပါတယ်။ဒီစကားလုံးမှာအသေးစိတ်အတိတ်ပဲဖွင့်ဆိုချက်တွေရှိတယ်လို့ပညာရှင်တွေကပြောပါတယ်။ Notre Dame တက္ကသိုလ်က Ernesto Varija ကတော့
The definition of genocide under international law is the intentional destruction.
နိုင်ငံကဥပဒေတွေရဲ့ဖွင့်ဆိုချက်အရ genocide လူမျိုးတော်အောင်လုပ်ဆောင်မှုဆိုတာဟာလူမျိုးစုဘာသာရေးစတဲ့ထူးခြားတဲ့လက္ခဏာတွေကြောင့်လူအုပ်စုတစ်ခုလုံးကိုဖြစ်စေလူအုပ်စုတစ်ခုရဲ့အစိတ်အပိုင်းတစ်ခုကိုဖြစ်စေရည်ရွယ်ချက်ရှိရှိဖျက်ဆီးတာကိုလူမျိုးတော်အောင်လုပ်ဆောင်မှုလို့ခေါ်ဆိုပါတယ
် genocide လူမျိုးတော်အောင်လုပ်ဆောင်မှုမြောက်ဖို့ဆိုရင်စစ်ရာဇဝတ်မှုကျူးလွန်သူတွေဟာမလိုမုန်းတီးတဲ့ရွေကျက်နဲ့လှုပ်ဆောင်တာဖြစ်တယ်ဆိုတာကိုသက်သက်ပြရမှာဖြစ်ပါတယ်။နိုင်ငံတကာဥပဒေကြမ်းကျင်သူတွေကရုရှားရဲ့လှုပ်ဆောင်ချက်ဟာလူမျိုးတုံးအောင်လှုပ်ဆောင်မှု genocide မြောက်မမြောက်ငင်းခုန်ဆင်းရဲကြပါတယ်။သမ္မတပူတင်ရဲ့မှတ်ချက်တွေဟာရုရှားကိုလူမျိုးတုံးအောင်လှုပ်ဆောင်မှုနဲ့ဆွဲဆိုနိုင်ဖို့အထောက်အပံ့ဖြစ်စေတယ်လို့အဲ့ဒီကြမ်းကျင်သူတွေကပြောဆိုပါတယ်။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးကနိုင်ငံတကာရာဇဝတ်မှုခုံရုံးကိုသဘောတူလက်မှတ်ထိုးထားတဲ့နိုင်ငံတွေမဟုတ်ပေမဲ့လည်းရုရှားကကျူးလွန်တဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာခုံရုံးကစုံစမ်းစစ်ဆေးနိုင်တယ်လို့ကြွမ်းကျင်သူတွေကပြောဆိုပါတယ်။ယူကရိန်းမှာရှိတဲ့ဟိုလိုဒီမိုဂျီနိုဆိုက်အမျိုးသားပြတိုက်ကအလစ်စာစတာရှွတ်ကပြောဆိုရမှာတော့နိုင်ငံတကာခုံရုံးတင်ဖို့ကတော့လိုအပ်ပါတယ်။ဒါမှတကဘာလုံးကညှိညွတ်ပြီးရုရှားကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုဝိုင်းဝန်းရှုံချနိုင်မှာဖြစ်ပါတယ်လို့ပြောဆိုပါတယ်။တချို့ကြမ်းကျင်သူတွေပြောဆိုတာကတော့နိုင်ငံတကာခုံရုံးမှာရုရှားရဲ့ယူကရိန်းမှာကျူးလွန်ခဲ့တဲ့လောက်ရတေဟာလူမျိုးတုံးအောင်လှုပ်ဆောင်မှုဂျီနိုဆိုက်မြောက်တယ်ဆိုရင်တောင်မှသမ္မတပူတင်ကတော့ဖမ်းဆီးရုံးတင်ခံရမယ့်သဘောမရှိဘဲအောက်ခြေအရာရှိငယ်တွေလောက်ပဲ ဖန်စီခုံယုံတင်ခံရတာမျိုးဖြစ်နိုင်တယ်လို့ပြောဆိုပါရယ်နော်ထရဒန်တက်ကတော့ကအာနက်စတိုဗာရီဂျာကတော့အခုလို့ပြောဆိုပါရယ
် None of these courts have a police force
ပင်နိုင်ငံတကာခုံယုံမှမှရဲတပ်ဖွဲ့မရှိပါဘူးသူတို့အနေနဲ့ဒဇုံတယောက်ကိုဖန်စီနိုင်မယ့်အနေအထားမရှိပါဘူးဒါကြောင့်တဦးတယောက်ကဖန်စီပြီးတရားရုံးကိုလွှဲပြောင်းပေးမှရမှာပါ
ဒီလိုအခက်အခဲတွေရှိပေမဲ့လည်းယူကရိန်းတွေကိုလူမျိုးတွန်းအောင်လှုပ်ဆောင်မှုနဲ့ပတ်သက်တဲ့တပ်သေးအထောက်အထားတွေစုဆောင်ကောက်ယူမှုကိုတော့ရပ်တန့်သွားစေမှာမဟုတ်ပါဘူးမကြသေးမီကစတင်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေအရရာဇဝတ်မှုတွေကျူးလွန်ခဲ့ပြီးနောက်သိပ်မကြမီပါပဲအထောက်အထားတွေကိုရရှိမှတ်တမ်းတင်နိုင်ခဲ့တယ်လို့ကျွမ်းကျင်သူတွေကပြောဆိုပါတယ
်ကိုစောမူကျော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါကုလသမဂ္ဂယုံကနေကက်ဘေးအန်ရဲ့ရောကြရေးယုံကနေ2022ခုနှစ်တကဘာလုံးဆိုင်ရာကက်ဘေးအခြေအနေလေ့လာချက်အစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာကက်ဘေးတန်တွေကနေအနာဂတ်မှာဘလို့ရောကြနိုင်အောင်စီမံရမယ့်နည်းလမ်းတွေလည်းပါဝင်ပါတယ်။ Lisa Schlein ဂျနီဗာကနေသတင်းပေးပို့လာတာကိုကျွန်တော်ကပဲဆက်ပြီးပြောပြထားပါတယ်။ကဘာကုလသမဂ္ဂကက်ဘေးအန်ရဲ့ရောကြရေးယုံကနေထုတ်ပြန်လိုက်တဲ့2022ခုနှစ်တကဘာလုံးဆိုင်ရာကက်ဘေးအခြေအနေလေ့လာချက်အစီရင်ခံစာထဲမှာကဘာကြီးကအနာဂတ်မှာတဘာဝကက်ဘေးတွေပုံမှန်များပြားလာနိုင်ပြီးအခုတည်းပိုပြီးပြင်းထန်တဲ့တဘာဝကက်ဘေးတွေကြာရောက်လာနိုင်တယ်လို့နိုင်ငံအများစုကဘေးအန္တရာယ်တွေကနေလုံလောက်တဲ့ကြိုးတင်ပြင်ဆင်ထားမှုတွေမရှိဘူးလို့ဆိုပါရယ်ပြီးခဲ့တဲ့10ဆုနှစ်နှစ်ခုမှာကြုံတွေ့ခဲ့ရတဲ့တဘာဝကက်ဘေးတွေဟာပြီးခဲ့တဲ့10ဆုနှစ်3ခုထက်50ဆပုံများနေပြီးအခုအချိန်ဒီအတိုင်းသာဆက်သွားနေမယ်ဆိုရင်ကဘာကြီးကတစ်နှစ်ကိုတဘာဝဘေးအန္တရာယ်ပေါင်း960လောက်အထိကြုံတွေ့လာနိုင်တယ်လို့ကုလကက်ဘေးအန္တရာယ်ရောကြရေးယုံ
Disasters have forced over a quarter of a billion people into internal displacement. So that's
the Bawa Bijao Lutan Bao Nia Nazi Joha, Nia Tangini, Jawaware. Deepamanaga, Natan the Senate, Natan the Senate, Jama, Senate Nangaye Medini Mudijao, Doka de Pitwaya du Lui, Pamanate, Pumiani Ware.
Bigere Sezunema, the Bawa BNE, Jang Kongjang Weha, Nissin, the Akonese, Billion Winjan of Shibi.အာရှပစိဖိတ်ဒေတာကတော့ကက်ဘေးတွေကြောင့်စီးပွားရေးဆုံးရှုံးမှုအများဆုံးကြုံနေရကအာဖရိကဒေတာကတော့စီးပွားရေးဆုံးရှုံးမှုဒုတိယအများဆုံးလို့ထုတ်ပြန်ထားပါဗျ။တဘာဝဘေးအန္တရာယ်တွေရဲ့ဒဏ်ကိုအစင်းရဲဆုံးနိုင်ငံတွေကအများဆုံးခံနေရပြီးကြိုတင်ကာကွယ်ခုခံနိုင်စွမ်းမရှိတဲ့သူတွေကတော့ပျက်စီးဆုံးရှုံးမှုဒဏ်တွေကိုခါးစီးခံနေရတယ်လို့ကက်ဘေးအန္တရာယ်ရောကြရေးယုံညွှန်ကြားမှုကပြောပါတယ်။အကယ်၍အစိုးရတွေကလားတဘာဝဘေးအန္တရာယ်ရောကြနိုင်မဲ့မူဝါဒတွေနဲ့စီမံခန့်ခွဲမှုတွေချမှတ်သွားမယ်ဆိုရင်ဒီလိုခံစားနေရတာတွေကိုရော့ပေါ်ပြီးဆုံးခန်းတိုင်သွားနိုင်တယ်လို့ညွှန်ကြားမှုရီကာဒိုမင်နာကအခုလိုဆက်ပြီးပြောပါတယ
် Governments will need to invest more in disaster resilience strengthening national budgets to protect people and critical
ဆိုရတဲ့အနေနဲ့ကပ်ဘေးအန္တရာယ်တွေခံနိုင်ရှိအောင်ရင်းနှီးမြှုပ်နှံမှုတွေပိုလုပ်ရပါမယ်နိုင်ငံဘဏ္ဍာရေးသုံးစွဲမှုတွေမှာလူတွေနဲ့အရေးပါတဲ့အခြေခံအဆောက်အအုံတွေအကာအကွယ်ပေးဖို့အတွက်ပိုသုံးရပါမယ်ဒီလိုဘေးအန္တရာယ်ကာကွယ်ရေးလုပ်ရတဲ့ကနေနောက်ဆက်တွဲအန္တရာယ်ပြဿနာအစ်စ်တွေမပေါ်လာအောင်တရားစီမံကာကွယ်ဖို့လည်းလိုအပ်ပါလိမ့်မယ
်အခုလက်ရှိမှာလူတွေရဲ့နေထိုင်သွားလာမှုတွေရင်းနှီးမြှုပ်နှံတိစောက်တာတွေကပြဿနာအန္တရာယ်အစ်စ်တွေပေါ်လာနိုင်ပါတယ်ဥပမာအားဖြင့်တော့ငလျင်ကျော်ဒေသအနီးအနားမှာတစုံတစ်ယောက်ကအိမ်ဆောက်တဲ့အခါအိမ်အရေအတွင်းစီမင်းစည်းကမ်းတွေမလိုက်နာဘဲဆောက်ခဲ့မယ်ဆိုရင်အဲ့ဒီအိမ်ကငလျင်လှုပ်ရင်ပြိုကျပျက်စီးနိုင်ရည်ရှိပြီးရေကြီးတဲ့ဒေသတွေမှာကျောင်းတွေဆောက်ခဲ့မယ်ဆိုရင်လည်းကြည်ကြီးတဲ့အခါပျက်စီးသွားနိုင်ပါတယ်လို့ကုလကက်ဘေးအန်ရဲ့ရောကြရေးယုံညွှန်ကြားမှုရီကာဒိုမင်နာကပြောလိုက်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရဲ့ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပြည်ထောင်စုစီတည်ငြိမ်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA American တန်ရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်တွေကို5.24 kHz 12.33 ည5.40 kHz 8.33 ည5.50 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 1.55တို့ကပါဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ဒုတိယနာရီဝက်အတွင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နောက်တော့ဆင်ရမှာတွေကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်တည်င်းလာအစီအစဉ်နဲ့အတူ
ဒီလောက်အန်ရရှိတဲ့ဟာတွေကိုကျမတို့ကဘာဖြစ်လို့စားနေကြလဲ။ဒါအပြင်အစားတို့စားကြရှိပါတယ်။ကျမတို့တိုင်းပြည်ကအစားတောက်တွေအင်မတန်ပေါ်ပါတယ်။အဲ့တော့ဓာရီအစားမဲ့အစားကျမတို့တန်းကြီးမှာထွက်တဲ့တကယ့်အသားကိုပဲကိုကအသားလုံးကြီးစားချင်အသားတက်တက်ကိုဝင်မဲ
ကိုဝင်မဲတင်ဆက်တဲ့ကျမရဲ့ခန္ဓာမှာအပြည့်အစုံဆက်ပြီးနားဆင်ကြရမှာပါအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ကိုကန့်နေ जा ဆောင်တဲ့နဲ့ပတ်သက်နေတဲ့ကိုကန့်ကုမ္ပဏီတွေဟာစစ်ကောင်စီအာဏာတည်မြဲရေးမှာအဓိကအခန်းကဏ္ဍကနေပါဝင်နေပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းရောက်နေသူတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဧပြီလ13ရက်အကြံအကျိုးလေးကကိုကန့်ဒေသမြို့တော်လောက်ကင်ကိုစစ်ကောင်စီဥက္ကဋ္ဌမင်းအောင်လှိုင်ရောက်ရှိလာကြောင်းဒေသခံတွေပြောတာကို AWR Times ကဧပြီလ16ရက်နေ့ကသတင်းပေးပို့ပါတယ်စစ်ကောင်စီရဲ့ကြံအကျိုးဝဲရေကြောင်းသတင်းပေါ်ပြရမှာတချုံမင်းအောင်လှိုင်ရဲ့ကိုကခရီးမပါဘူးလို့ဆိုပါတယ်ဧပြီလ16ရက်နေ့တုန်းမြစည်းမသတင်းမှာလည်းစစ်ကောင်စီဥက္ကဋ္ဌရဲ့ကိုခန့်ခီးတဲ့အကြောင်းကိုဖော်ပြပါတယ်ဒီလိုတိတ်တဆိတ်ခီးသွားရတဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးမျိုးပြောဆိုနေကြတာတွေ့ရပါတယ်2009မှာဖုန်ချားရှင်ဂိုင်းကိုကိုခန့်ဒေသကတိုက်ထုတ်ပြီးဘေးစောချင်းကိုပေဆောက်ချင်းနဲ့ပူးပေါင်းကနေကြဆောင်တက်ဖွဲ့စည်းလိုက်ကြတဲ့ကကိုခန့်ဒေသဟာစစ်တပ်အတွက်အရေးပါလာပါတယ်စစ်တပ်ကအာဏာသိမ်းပြန်တဲ့အခါမှာပိုးပြီးတော့တောင်အရေးပါလာပုံရပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလကလည်းကိုကနေရန်ဆောင်တီထောင်ရမှာပါဝင်သူတဦးဖြစ်တဲ့လီကျင်းချံကိုစစ်ကောင်စီဥက္ကဋ္ဌကအဲ့ကမဟာတိရိတုတ္တမမဏိဇောတာဘွဲ့ချင်းမြင့်ကြောင့် USIP သုတေသနဌာနကပရက်စလီယာကလပ်နဲ့ဂျေဆင်တာဝါတို့ရဲ့မေလ9ရက်နေ့ထုတ်စာရမ်းမှာဖော်ပြပါတယ်။
ကိုကန့်ဒေသကိုအုပ်ချုပ်နေတဲ့ပေစောချိန်လီကျင်းချံဝေရှောက်ရင်စတဲ့ဒေလီဝေအုပ်စုဟာစစ်ကောင်စီရဲ့ရန်ပုံငွေရင်းမြစ်တစ်ခုဖြစ်တယ်လို့ USIP စာတမ်းမှာဖော်ပြပါတယ်။နေကြာဆောင်တပ်ဟာလုပ်ပိုင်ခွင့်ကိုအခွင့်ကောင်းယူပြီးစီးပွားရေးလုပ်ငန်းပုံစံမျိုးစုံလုပ်ကင်ကြပါတယ်။လောက်ကင်ကိုကာစီနိုမျိုးတော်ဖြစ်အသွင်ပြောင်းလိုက်သူဟာလီကျင်းချံဖြစ်ပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်နှစ်တွင်တရုတ်ပြည်မှာကြောက်စိမ့်ဆက်ယုံစကိုင်းတိုင်းမှာကြောင်မီသွေးတွင်ကိုကံမှာဘီလန့်မီဆက်ယုံလာရှိုးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစသဖြင့်လုပ်ငန်းပေါင်း30လောက်လီကျင်းချံကလုကင်နေသူဖြစ်ပါတယ်။ဒါကြောင့်လဲစစ်ကောင်စီအလိုတော်ကြီးဘာသာရေးအသင်းကိုမနှစ်ကကြံ့ငွေတန်းပေါင်း2000လှူဒါန်းနိုင်ခဲ့တာလို့ USIP စာတမ်းမှာဖော်ပြပါတယ
်။ကိုကနေကြဆောင်တက်ဟာစစ်ကောင်စီကိုငွေကြေးထောက်ပံ့တဲ့အပြင်အချာနီလာနဲ့လေအကူအညီပေးပါတယ်။ငွေဥတော်လိုင်းရေးကိုအကြမ်းဖက်မှုဆိုပြီးတိုက်ကြိုက်နေနေတာမျိုးကိုကနေကြဆောင်ရဲတပ်ကလုတ်တက်ပါတယ်။ကိုကနေကြဆောင်တွေဟာကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်အဖြစ်လဲလှုပ်ရှားကြပါတယ်။စစ်ကောင်စီကျင်းပပေးမယ်ဆိုတဲ့ရွေးကောက်ပွဲကိုကိုကကျန်းဖို့ကထောက်ခံပွဲတွေလုပ်ပြပါတယ်။ကိုကအုံချုပ်ရေးအဖွဲ့မှပါဝင်သူတွေဟာယူနန်နဲ့စီးပွားရေးအဆင်ပြေဖို့ကိုသာအဓိကဦးစားပေးကြပါတယ်။တရုတ်ပြည်ကလာရောက်လဲပတ်သူတွေလောင်ကစားနိုင်အောင်ကိုကံခေါင်းဆောင်တွေကစီစဉ်ပေးပါတယ်
။လီကျင်းချံမိသားစုပိုင်နဲ့ Fully Light Casino, ဘေးစောချိန်မိသားစုပိုင်နဲ့ဘေးရှမ်း Casino နဲ့ဝေရှောက်ရင်မိသားစုပိုင်နဲ့ Hanley Casino စတဲ့ကစားဝိုင်းတွေကိုလောက်ကင်မှာလူသိများကြပါတယ်။လီကျင်းချံမိသားစုရဲ့ Casino လောင်ကစားဝိုင်းတွေဟာပင်းပြည်နယ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလည်းစီးပွားရှာကြပါတယ်။တရုတ်လူဆိုးဂိုင်းနေနဲ့ပတ်သက်တယ်ဆိုတော့ Gobo Eats Casino ဟာတရုတ်ပြည်သုံးငွေချေးစနစ်ကိုအသုံးပြုပြီးအွန်လိုင်းကနေလောင်းကစားနိုင်အောင်လုပ်ထားတယ်လို့ USIP စာရမ်းမှာဖော်ပြပါတယ်။တရုတ်ပြည်သားတွေကိုကန့်ကိုလာကြဖို့ဖြားယောင်းသွေးဆောင်တဲ့ TikTok account အကြောင်းဖေဖော်ဝါရီလအစောပိုင်းမှာတရုတ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ကိုကန့်နဲ့တရုတ်လူဆိုးတွေပူးတွဲတီထွင်တဲ့အကြံစီဖြစ်ပါတယ်။ဒေသခံအချောအလှတွေနဲ့အိမ်အောင်ပြုဖို့စိတ်ကူးပြီးလောကအများကြီးရတဲ့ကာစီနိုတွေမှာတရုတ်တွေအလုပ်လုပ်ကြကြပါတယ်။
ကိုကန်နဲ့ဂျမ်းဆောင်တွေဟာတရုတ်ဘက်မှာရောမြန်မာဘက်မှာရောအစွမ်းကုန်အမြတ်ရဖို့သာကြိုးပမ်းနေကြပါတယ်။ကိုဗစ်ရောဂါတိုက်ဖျက်ရေးကုန်သွယ်မှုမြင့်တင်ရေးစစ်ကောင်စီနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးစတာတွေလုပ်နေပါတယ်။တချိန်တည်းမှာပဲတရုတ်ပြည်သားတွေကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုခွန်ရဲနဲ့စီးပွားရှာနေတာတရုတ်အစိုးရကိုမထင်မဲ့မြင်လောက်ရရောက်နေပါတယ်။တရုတ်စီမံကိန်းမြန်မာပြည်မှာအကောင့်တွေဖော်ဖို့အတွက်ကိုကန့်ရဲ့လောက်ရကိုတရုတ်ကလစ်လူရှုတာဟာစစ်ကောင်စီကိုကူညီရရောက်တယ်လို့ USIP စာရမ်းမှာသုံးသပ်ပါတယ်ပြည်သူ့ຫນွေဦးတော်လှန်ရေးကိုတိုက်ဖြတ်ချိန်မုံမှုစစ်ကောင်စီကကြိုးပမ်းရမှာကိုကန့်နေကြဆောင်တပ်ဟာအကျိုးအမြတ်ခံစားနေရတာထင်ရှားတယ်လို့ဆိုပါတယ်ကိုကန့်ကစီနိုနဲ့ဟိုတယ်လုံကားမှာရာဇဝတ်မှုအများဆုံးဖြစ်ပွားပါတယ်2030ကစားတဲ့နေဆိုင်ရာဇဝတ်မှု1300ကျော်ကိုတရုတ်တရားရုံးကစစ်ဆေးတယ်လို့ USIP စာရမ်းမှာဖော်ပြပါတယ်။မွေးရေးဆေးမှုလောင်ကစားမှုမောင်ခိုလုံးမှုပြန်ပေးမှုစတာတွေဟာဘေးစောချိန်နဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့ USIP စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးလိုပါရစေ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကျမ်းမာအောင်စားတောင့်သင့်မှုကိုပြောပြထားပါရစေ။ကျမ်းမာရေးအတွက်အန္တရာယ်ရှိတဲ့အသင့်အစားပစ္စည်းတွေအစားမြန်မာနိုင်ငံမှာအလွယ်တကူရနိုင်တဲ့လက်လက်ဆက်ဆက်အစားတွေကိုပြင်ဆင်စားတောင့်သင့်တယ်လို့အာဟာရပညာရှင်တွေကဆိုပါရစေ။အာဟာရရှိပြီးကျမ်းမာရေးညီညွတ်အောင်ဘလို့စားတောင့်စရာတွေကိုဘလို့ပြင်ဆင်စားတောင့်သင့်ပါသလဲ။ဒီအကြောင်းကိုနယူးယောက်ကော်နယ်တက္ကသိုလ်ကနိုင်ငံတကာအစာအာဟာရဆိုင်ရာပေါမောက်ကဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါရခင်ဗျာ
။ဟုတ်ကဲ့ပေါမောက်ကဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့ဒီအသေးစားသုံးပစ္စည်းကအန္တရာယ်ရှိတာနဲ့ယောဂါတွေဖြစ်စေနိုင်တာကြောင့်အတက်နိုင်ဆုံးရှောင်ရှင်းဖို့ပြီးခဲ့တဲ့ပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ကျမ်းမာရေးဘာတွေဘလို့စားတင်တာကိုပြောမှာမို့ပါကိုအတိအဆရှင်းပြကြရစမ်း
ဒီလောက်အန္တရာယ်ရှိတဲ့ဟာတွေကိုကျမတို့ကဘာဖြစ်လို့စားနေကြလဲဒါအပြင်အစာတို့စားကြရှိပါတယ်ကျမတို့တိုင်းပြည်ကအစာတောက်တွေအင်မတန်ပေါ်ပါတယ်အဲ့တော့ဓာရီအစာနဲ့အစာကျမတို့တိုင်းပြည်မှာထွက်တဲ့တကယ်အသားကိုပဲကိုကအသားလုံးကြီးစားခြင်းအသားတက်တက်ကိုဝယ်မယ်တန်တန်ပြင်းပြင်းလေးနဲ့ကိုယ့်ရဲ့တမိသားစုစားသုံးနိုင်သလောက်အသားလုံးလေးတွေလုံးမယ်ကိုဘက်ကိုပစုံလုံးလေးတွေတက်တက်ရလုံးမယ်ငားလေးတို့ငားလုံးလေးတွေတက်တက်ရလုံးမယ်ပြီးရင်ကိုကြိုက်တဲ့ဟော့ပေါ့လေးကိုကိုကြိုက်တဲ့ကုနာကေအိုလေးကိုကြာစံခောက်ဆွဲထဲမှာကိုကြိုက်တဲ့ပေါင်မုန့်ထဲမှာညှက်ပြီးတော့စားမယ်ဒါဆိုလို့ရှိရင်အန္တရာယ်ကင်း safety လည်းရှိရဲကိုကအာဟာရတန်ဖိုးကကြတော့အပြည့်ရတယ်အကျိုးတရားမှုတွေကကိုခန္ဓာကိုယ်ကခံစားရတယ်ထွက်လာတဲ့ရလက်ကကြတော့ဘယ်လိုမှတန်ဖိုးမဖြတ်နိုင်တဲ့ရလက်ကိုကျမတို့ပြည်သူတွေကခံစားရမှာပြောရင်တော့လူတွေကမျက်စိနဲ့လက်တလို့ရှိမှမတွေ့တဲ့အတွက်တိတ်ပြီးတော့လက်တွေ့ကျင့်သုံးဖို့နည်းနည်းအခက်အခဲရှိတယ်။ဒါပေမဲ့တကယ်လုံကြည့်တဲ့အခါမှာကျတော့တကယ်လက်တွေ့ထွက်တယ်ဆိုတာသူတေသနာတွေမကောက်ဘူး။တကယ်လုံကြည့်တဲ့ကျမတို့ patient တွေရှိတယ်။သူတို့တွေဆိုလို့ရှိရင်ကျမတို့ကစတန်းတွေကောက်ထားတာရှိတယ်။တကယ်လိုက်လုံလိုက်တဲ့အချိန်မှာတကယ်အကျိုးတရားမှုတွေရှိတယ်ဆိုတာကိုဒါတွေ့ရတဲ့အတွက်ကိုယ့်ပြည်သူတွေဒါမျိုးလေးတွေကိုခင့်မိတဲ့အစားအသောက်ကိုစားလို့ရပါတယ်။ဒါပေမဲ့စားတဲ့ပမာဏကလည်းမဖြစ်မနေအရင်စားရင်လုံးလုံးစားရင်တောင်မှမေလောက်မှာ3လလောက်ကြာမှတစ်ခါစားတာမျိုးလို့6လလောက်ကြာမှတစ်ခါစားတာမျိုးလို့ဒါဆိုရင်ဆဆောကပြောတယ်ဖြစ်မဲ့ယောဂရဲ့အနည်းဆုံး60ရာခိုင်နှုန်းလောက်ထိကိုရော့ကြပြီးသားဖြစ်သွား
ဟုတ်ကဲ့ဆရာမဒီအသင့်နှုတ်အစားအသောက်တွေနဲ့အကျင့်ပါနေပြီးတော့ပေါ့နော်ရှောင်ဖို့ခက်နိုင်သူတွေကိုရောဘယ်လိုကြံပြချင်လဲ
ဒီအလေးအကျင့်လေးဆိုတာကျမတို့ဘယ်သူမှအမေမွေးတော့ဒီကြက်ဝူချောင်းလေးကိုတကိုက်တက်ပြီးမွေးလာတယ်လို့ဆိုတာမရှိပါဘူးငားလုံးလေးတွေပစုံလုံးလေးတွေဟောက်ပေါ်ထဲထက်တာပြီးမွေးလာတယ်လို့ဆိုတာဒီကဘာမှာဒီတန်းပြီမှာဘာမှမရှိပါဘူးစားကြည့်ရင်စားကြည့်ရင်လည်းဒီလို bad behavior လို့ခေါ်တဲ့အစားအသောက်နဲ့ဆိုင်တဲ့အလေးအကျင့်လေးတို့ချင်းနဲ့ဆွေးသွားပြီးတော့ဖြတ်မရတဲ့အလေးအကျင့်ကိုဒါဖြစ်သွားတာဒါကြောင့်မို့လို့ဒါလေးကိုကိုယ့်ကိုယ်ကိုစီကံလုပ်ပြီးတော့ပြန်ပြီးတော့ဒီအလေးအကျင့်လေးကိုကောင်းတဲ့အလေးအကျင့်လေးပြန်လုပ်မယ်ဆိုရင်အင်မတန်မှဟိုလေ့ကျင့်ယူလို့ရတဲ့ပုံမှန် prevention လို့ခေါ်တဲ့ကြိုတင်ကာကွယ်လို့ရတဲ့က ကောင်းမွန်တဲ့အစားအသောက်လေ့ကျင့်နည်းစနစ်ကလေးတွေဖြစ်ပါတယ်လို့
ဟုတ်ကဲ့ဆရာမနောက်ဒီနေကသူတွေအတွက်ရောဘယ်လိုကျန်ပြစင်လဲဆရာ
မကျန်မာရေးဘုဒ္ဓတာကတိတ်ပြီးတော့မပြည့်ဝတဲ့အခါကျတော့ကြိတ်တလောက်စားကြတယ်ဥမာအခုဒီနေ့ခေတ်စားရတယ်ခမင်းလက်ဖက်တုပ်ဆိုပါစို့အဲ့တော့လက်ဖက်ခမင်းတုပ်မှာလက်ဖက်ဒီကဘာပေါ်မှာမြန်မာပြည်ဒီဥဒီတော်လက်ဖက်ရွက်ကို fermented လုပ်ပြီးတော့ကျမတို့လက်ဖက်ကိုစားကြတယ်အဲ့တော့ဒီလက်ဖက်ဒီကျန်မာရေးရကောင်းတယ်သူ့မှာဟာရတတ်ပြီးပါတယ်လက်ဖက်ကိုအချင်းဖောက်တဲ့နေရာမှာကျန်မာရေးတွေညီညွတ်တဲ့ microbes တွေပါတဲ့အတွက်ညီညွတ်တယ်တိုးတော်လည်းပဲဒီနေ့မြန်မာလူမျိုးရဲ့ရှားပြားမှာရှားတွေ့အောင်ချင်းငန်ဆက်ဆိုတာကိုထည့်တယ်အဲ့ဒီချင်းငန်ဆက်ဆိုတာကဓာတုပေတာဓာတ်တွေတခွဲထဲမှာထုတ်ထားတယ်ဘာနဲ့လုတ်ထားမှမသိတဲ့အချင်းရဲ့အငန်းရဲ့အဆက်တွေအဲ့ဒါတွေကိုရောပြီးတော့လူတွေရှားတွေ့အောင်လုတ်ထားရဲပြီးလို့ရှိရင်ဒီအဟာရနည်းတဲ့စီနဲ့ရောပြီးတော့ပူးလေးတွေနဲ့ထုတ်ထားတယ်တပူးမှာမြန်မာငွေကျပ်200လောက်ဆိုတော့ခိုးခိုးမှာ100မီလီအောင်မရှိတဲ့ရွာလေးတွေမှာရှိတဲ့လူအစားအဲ့ဒီအထုတ်ကလေးကိုဝယ်ပြီးတော့ထမင်းနဲ့နယ်စားလိုက်တယ်အဲ့တော့ဘာဖြစ်သွားလဲဆိုတော့လူခန္ဓာကိုယ်မှာသူကရွာရတဲ့ငားလေးကိုအကောင်လေးကိုกินလိုက်တယ်စီမရှိလို့ငားကင်လေးกินလိုက်တယ်အဲ့ဒီငားအရာပြောရတယ်။ဒါပေမဲ့အဲ့ဒီငါးစားရင်ရမယ်တန်တက်ပြီးဇင်တက်ပြီးအားလုံးကခုနရောစားလိုက်တယ်။ဘာမှအဟာရမရှိတဲ့200တန်းလက်ဖက်ထုတ်ကြောင်အကုန်လုံးခန္ဓာကိုယ်ကဘလော့ကလုပ်လိုက်တယ်။အဟာရတွေအကုန်လုံးကအကုန်ဆုံးရှုံးသွားတယ်။ပြီးရင်နောက်ဆက်တွဲခန္ဓာကိုယ်မှာတန်တက်ချို့တဲ့သူရနေယောဂါတွေဖြစ်တော့တယ်။ဆိုတော့ဒါကဒီနေ့လက်တွေ့ဖြစ်နေတယ်မြန်မာပြည်ရဲ့ကျင်းလက်ဒေသမှာခုနအတင်စားသုံးလို့ရတဲ့ပစ္စည်းရောက်သွားပြီးတော့လူတွေမှာစားသုံးမှုလွဲမားနေတာ
။ဟုတ်ကဲ့ဆရာမ။နောက်ရောဒီနေရောမြို့ပါအတွက်ပေါ့နော်ထပ်အကျဉ်းပြုချင်တာ
နောက်တစ်ခုငပီတောင်းပေါ့အဲ့တော့ငပီတောင်းလည်းထုံကြီးတူစားပဲချူချင်းငါဆက်နဲ့လှုပ်ထားတဲ့အတွက်ပတ်စံ200ဆိုတော့ရွာမှာလည်းလူရန်ပေးနိုင်တယ်အဲ့တော့ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်လည်းဒါ community မှာနေကြတဲ့လူတွေအားလုံးကဒီလိုပဲလမ်းထိပ်ကဆိုင်လေးမှာ200တန်းငပီတောင်းတော့200တန်းလက်ဖက်တုပ်ပြီးတော့ဝယ်ပြီးခမင်းနဲ့နေစားလိုက်ကြတယ်အဲ့တော့အရန်ကိုကျွန်မရှင်းနာစရာကောင်းပါတယ်အဲ့ဒီတဲ့အဟာရရှိတယ်ကျွန်မတို့တိုင်းပြည်ကထွက်တဲ့ပဲတွေတနေ့တစ်မျိုးစားရင်ရက်တလမှာပဲက30တနည်းတမျိုးစားလို့တော့မကုန်ပါဘူးညီမညီမထွက်တယ်စိုက်တယ်ပဲအမျိုးပါအဲ့တော့အသားဓာတ်လည်းရမယ်ခုနပြောတဲ့ဗီတာမင်တွေနဲ့သတ္တုဓာတ်တွေလည်းရတယ်ပေးလေးလို့တိတ်ချရေစိမ့်မယ်ပြုတ်မယ်သမီးနဲ့စားမယ်ဆိုရင်တော့မှဒါတော်တော်ကျန်းမာရေးနဲ့ညီညွတ်ပါတယ်လို့နော်အဲ့တော့ကျမတို့ရဲ့ဒီစားသုံးပုံဒီစနစ်ကဒါအရန်ကိုမှအရန်ကိုဒါကျမတို့ပြင်ဆင်ဖို့လိုအပ်ပါတယ်ဒါမှကြီးကြီးကျယ်ကျယ်နဲ့ဘယ်နဲ့ငန်းတင်သွင်းတာအောင်မှကျမတို့ဝယ်စားစရာမလိုပါဘူးကိုတိုင်းကြီးကထွက်တာတွေကအင်မတန်မှပေါ်ပါတယ်ဒါပေမဲ့စားသုံးပုံဒီစနစ်တွေကတော့စနစ်မကျတဲ့အတွက်အခုလိုမျိုး၂၁ရာစုယောဂဇန်းတွေကိုလူတိုင်းကခံစားနေကြရတာပေါ့နော်အဲ့တော့ကျမတို့ကဆင်းရဲလို့ပတ်စံမရှိလို့ကိုယ့်ရဲ့ပုံမှန် medical check up ကိုမလုပ်နိုင်တဲ့အတွက်ကိုယ်မှာဘာယောဂရှိတယ်ဆိုတာမသိနောက်ဆုံး emergency ဖြစ်တော့မှ ambulance နဲ့တင်ခေါ်လာတော့ကျမတို့ဘလို့မှကုလို့မရတော့အရန်ကိုကျွန်းနေပြီပေါ့နော်ယောဂကဆိုဒါတွေကကျတော့ဒီနေ့မြန်မာပြည်ရဲ့မြို့ပေါ်မှာရောရွာတွေမှာရောဖြစ်နေတဲ့တကယ့်အဓိကပြဿနာကြီးပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီပြဿနာအတွက်ရောနောက်ဆုံးဘလို့အကြံပြုဆရာလဲဆရာမအ
ဲ့တော့ဒီပြဿနာကြီးကိုရှင်းဖို့အတွက်ဒါကဘယ်သူနဲ့ဆိုင်လဲဆိုတော့ဦးချင်းတယောက်ချင်းကအခုကျမပြောနေတယ်မိုးလင်းရနေစပြီမျက်စိနှလုံးပွင့်လာနေစပြီစားတော့မယ်တောက်တော့မယ်ရင်းနှီးချမ်းတစ်ခွက်ကော်ဖီတစ်ခွက်ရွာမှာစားခုနကဒီအထုပ်ကို50လောက်ပဲပေးရတယ်ကော်ဖီ mix တို့ tea mix တို့ဒီလိုလေးပဲချော်တောက်လိုက်တယ်အဲ့ဒီစားရင်းနှီးချမ်းလက်ဖက်ရည်လေးပဲတောက်ပါလားပို့ပြီးကျမရည်နဲ့ညင်ညွတ်တယ်ဘာမှမရှိရင်ရေတန်တန်လေးပဲတောက်အင်မတန်အားရပြည့်လေးရေရအဲ့တော့ကျမတို့ကအခုဒါကျမ community ပေါ့နော်ဟိုးအရန်ဝေးလံခေါင်းပြလာတဲ့ရွာလေးတွေဒီကျမအရောက်သွားတဲ့အချိန်မှာတိုင်းမြစ်ပြည်နယ်14ခုလုံးရဲ့ရွာလေးတွေဆင်းတဲ့အချိန်မှာဒီလိုမျိုးတောက်သုံးစားသုံးနေတဲ့ ready made ခေါက်ဆွဲတို့ကြာစံတို့ခုနပြောတဲ့လက်ဖက်နှက်ထုပ်ငပီတောင်းတို့ခုနကော်ဖီ mix နဲ့ tea mix တို့ဓာရီကိုတောက်တောက်လေအကြီးကိုစားသုံးနေကြတဲ့အတွက်ကျမတို့အခုဒါစစ်နိုင်လို့မြန်54တန်းလုံးကိုကျမတို့ဆရာဝန်တွေနဲ့အကုန်လုံးကျမတို့အဖွဲ့တွေခွဲပြီးဒါယာကနိုးစ်လုပ်ပေးမယ်ဆိုရင်လေအမလီဒါအသက်အရွယ်မရွေးယောဂတာတကယ်ကိုတွေ့ရမှာအဲ့တော့ကျမကတော့တကယ်ကိုပြည်သူတွေအတွက်အမြဲတမ်းအကောင်းဆုံးကကျမတို့တိတ်ဦးချင်းတယောက်ချင်းလုံးလို့ရတာကအဲ့ဒီကိုယ့်ရဲ့ဗစက်ထဲကိုထည့်မဲ့အစားရဲ့အတောက်ကဲမှာစီကန်းရှိပါရတဲ့ကိုရှိတဲ့ဝင်ငွေလေးနဲ့လက်တကမ်းမှာရှိတဲ့အစားအသောက်ကိုတည်တည်ချာချာလေးစနစ်တကျတတ်နိုင်ရှင်းရှင်းနဲ့အလတ်ဆက်စုံစားနိုင်ခြင်းအကောင်းဆုံးပါပဲလက်လက်ဆက်ဆက်စားနိုင်ပြီးကိုယ်မှာရေခဲတစ်တာမရှိဘူးရေခဲတစ်တာရှိတော့လည်းမီးမရှိဘူးမီးရှိတော့ညာလည်းမီးအားမပြည့်ဘူးအဲ့တော့ဆိုရင်ကျမတို့ကဒီအသင်စားသုံးဖို့လုပ်ထားတဲ့ပစ္စည်းလေးဆိုတာအင်မတန်မှ healthy choices လို့ပြောတယ်ကျန်းမာရေးနဲ့ညီညွတ်အောင်ရွေးချယ်မှုလည်းမှတကယ့်ကိုမပါတဲ့နဲ့အစားအသောက်တွေဖြစ်ပါတယ်လို့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာကျမ်းမာအောင်စားတောက်သင့်ပုံကိုကောင်းရတက်ကတူကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချိုကိုမင်းမြန်တင်ဆက်ထားတာပါအခုတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကသတင်းတွေကို Fever ဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုဆက်လက်နားဆင်ရအောင်ပါခင်ဗျာ
အပတ်စ sin tin set twa me tan yin de tin lwa ga chu so ba de myama nangan to wan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi go chin hat tin set tha ra phit ba de
မင်္ဂလာပါ ရှင် ဒီမှ အမိပါ နေဆက် ဒေတာ တိုင်းသား သတင်း ထောက် တွေ တင်ဆက် ထားတဲ့ ဒီတစ်ပတ် တိုင်းရင်း သတင်း လောက် မှာ နားဆင် ရမှာ တွေ ကတော့ ချင်းပြည်နယ် ဟာခ ကန့်ကောက် ကားလမ်း မှာ စစ်ကောင်စီ တပ်ဖွဲ့ နဲ့ ချင်း အမျိုးသား ကာကွယ်ရေး ပူးပေါင်း တပ်ဖွဲ့ တို့ 9 ရက်တာ တိုက်ပွဲ ဖြစ်ပွား ခဲ့ပါတယ် ကရင်ပြည်နယ် ကြာရင်စိတ်ကြီး မြို့နယ် မှာ စစ်ကောင်စီ စစ်တောင်း ကနေ ဒေတာ ခံ တွေ ကို အထမ်းသမ လမ်း ပြ အဖြစ် ဖမ်းဆီး ခေါ်ဆောင် ခဲ့တယ် ဆိုတာ နဲ့ အမျိုးသား စီးလုံး ညီ ညွတ် ရေး နဲ့ ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲ ကော်မတီ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တို့ပုံမှန် 261 ကိုပြင်ဆင်ဖို့သဘောတူညီခဲ့ကြတဲ့အကြောင်းတွေကိုတင်ဆက်ပေးသွားမှာပါ
ကျွန်မကနန်းဟောင်းမှာရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ ချင်းပြည်နယ် ဟာခကန့်ကောက်ကားလမ်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းမျိုးသားတပ်မတော် CNA CDF ဟာခပူပေါင်းတပ်ဖွဲ့တို့9ရက်တာတိုက်ပွဲမှာစစ်ကောင်စီဘက်ကခြိခိုက်ကြဆုံးမှုများခဲ့တယ်လို့ CDF ဘက်ကပြောပါတယ်။မကွေးတိုင်းကန့်ကောက်ဘက်ကနေဟာခမျိုးကိုစစ်ရင်အားဖြင့်တင်းဖို့ချင်းလျင်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ CNA CDF ဟာခချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဧပြီလ23ရက်နေ့ကစလို့နေ့စဉ်ရက်ဆက်တိုက်ပွဲဖြစ်ပွားလာခဲ့ကြတာမှာစစ်ကောင်စီဘက်က 30 ထပ်မင်းတိုက်ဆုံးခဲ့တယ်လို့CDF ဟာခတာဝန်ရှိသူတဦးကပြောပါတယ်။အလားတူဖလန်းဟာခလမ်မဘောကချွန်ကြုံကျွာမှာလည်းဧပြီလ 25 ရက်နေ့က စစ်ကောင်စီ တပ်ဖွဲ့နဲ့ CDF ဟာခတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီး CDF ဟာခဘက်ကရဲဘော်နှစ်ဦးကြာဆုံးခဲ့ပါတယ်။
ကရင်ပြည်နယ်ကြာရင်စိတ်ကြီးတခွန်တိုင်းတိုက်နယ်မှာရှိတဲ့ကြေးရွာတွေမှာအေဘီလာ29ရက်နေ့တုန်းကထိုးစစ်ဆင်လာတဲ့စစ်ကောင်စီစစ်ကြောင်းကဥယင်ချံလောက်ကနေနဲ့ဒေသခံအယောက်30ကျော်ကိုအထံသမားဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ ခလေတခွန်တိုင်းတိုက်နယ်ရဲစခန်းမှာပြီးခဲ့တဲ့အေဘီလာ29ရက်နေ့ကစစ်ကောင်စီပူးပေါင်းတပ်ဖွဲ့နဲ့နယ်မြေခံကရင်မျိုးတပ်လူမျိုးရေးတပ်မတော်ကရင်နယ်ပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာတွေကြောင့်ဒေသခံမျိုးသမီးတဦးကြီးထိမှန်သေဆုံးပြီးကြာမျိုးသားနှစ်ဦးလည်းထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းရွာငံမြို့ကစ
ဆစ်ဆောင်တွေနဲ့နေအိမ်မိရှုခံရသူတွေကိုကူညီဖို့တွားတဲ့ပရဟိတအဖွဲ့ကအောင်ပန်းရွာငံလန်းကကျုံကျွာမှာရှိတဲ့စစ်ကောင်စီရဲ့စစ်ဆေးရေးကိတ်ကဖြတ်တန်းခွင့်မပေးတဲ့အပြင်တင်ဆောင်လာတဲ့စေဝါနဲ့စားတောက်ဖွဲ့ရပစ္စည်းတွေကိုကိတ်ဆောင်စစ်သားတွေကယူဆောင်သွားခဲ့တည်တယ်လို့ပရဟိတလူငယ်တွေကပြောပါတယ်။ရွာငံ ပီဒီအက်ဖ်လူငယ်တွေကကူညီထောက်ပံ့မှာစိုးလို့ဆိုပြီးတွားခွင့်မပေးတာဖြစ်ကြောင်းစစ်သားတွေကပြောတယ်လို့ဆိုပါတယ်။2008စီပုံအရတနုကိုပိုင်အုပ်ချုပ်ခွင့်ရတည်တာပေးထားတဲ့ရွာငံနယ်ဟာဆက်အနာသိမ်းလာပြီးတဲ့နောက်ဒေသခံရွာငံပီဒီအက်ဖ်တွေကပြန်လည်တိုက်ခိုက်လာခဲ့တာကြောင့်အခုဆိုရင်ရွာသား900ကျော်စစ်ပေးရှောင်နေရပြီးဖမ်းဆီးခံရသူ120နီးပါးနဲ့အကြောင်းမဲ့တပ်ဖြတ်ခံရတဲ့ရွာသား30က
ဖွဲ့စည်းပုံကြီးခံဥရေမူကျန်းကိုစာနမူနာထားပြီးတော့အနာကအတွက်အဖြေရလာကောင်းတစ်ခုထွက်ပေါ်လာဖို့မျှော်လင့်ထားတယ်လို့ညီလာခံကျင်းပရေးကော်မတီဒုတိယအဖွဲ့ကောင်းဆောင်မွန်ပြည်တပ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်။ညီလာခံကိုယ်စားလှယ်တွင်နေတဲ့မွန်ပြည်တပ်ပါတီ NMSP 35ဦး၊မွန်ညညရေးပါတီ35ဦး၊အရက်ဖက်မွန်အဖွဲ့အစည်း
Rokhain Pin ne Pong Na Chom Myo ne ga Jee Wa De Chom Ma Yakho Yat Pai Atwe Ana Tain Sit Kaung Si Tat Phwe Ta Khu Ga Ne Win Yaw La De Atwe Tirak Khan Ni Ga So Yin Ni Ja Ba De In A 60 Ni Pa Pa Shi De Sit Kaung Si Tat Phwe Ta Khu Ha April 26 Yat Ni Ga Sa Bi Pong Na Chom Myo Ne Saba Tha Ne Aung Si Yat Jee Wa Ri A Pa Win Jee Wa De Chom Ma E E Tat Phwe Win Ni Shi De So De Tan De Ya Ne Win Yaw Twa La Ni Da Jaw Sit Si Me Myan Khan Ya Ma Go So Yin De Atwe Jee Wa Au Chou Yin Mu Ri A Pa Win လူငယ်တွေတင်းဆောင်နေကြရတယ်လို့ပုံနာကျုံမြို့ခံကိုစောသိန်းကပြောပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီကလူသူလက်နက်အပါအဝင်ရဲခါတွေကိုစုဆောင်နေတယ်လို့တချို့မြို့နယ်တွေမှာလည်းစစ်ရဲလှုပ်ရှားမှုတွေရှိနေတဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။
အခုတော့တရင်လွားတွေကိုတင်ဆက်ပြီးသွားမှာပါ စစ်ကောင်စီကဖွဲ့စည်းထားတဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တို့ပုံမှန် 261 လို့ခေါ်တဲ့သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးချုပ်ကိုအဲ့ဒီပြည်နယ်နဲ့တိုင်းလွတ်တော်ကနေပြီးတော့ရွေးချယ်နိုင်ရေးကိုပြင်ဆင်ဖို့ပြီးခဲ့တဲ့ April 26 6ရက်နေ့မှာနေပြီးတော့မှသဘောတူညီခဲ့ကြပါတယ်ဒီ
NSPNC ဩက္ခတာ ဒုတိယဖို့ကြောင့်ကြီးရာပြည့်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့ UPDJC နိုင်ငံရေးပါတီများအစုဖွဲ့ရဲ့အလောက်ဖွဲ့ခေါင်းဆောင်ဆိုင်းအိုက်ပေါင်းဦးဆောင်တဲ့အလောက်ဖွဲ့ကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးပြီးသဘောတူခဲ့တာလို့ဆိုင်းအိုက်ပေါင်းကဆိုပါတယ်။ဒီကတော့ပုံမှန်
6 ချက်ပြီးတော့သမရနေပြီးတော့အတီးပြေးပို့နော်အဲ့ဒါပဲကျွန်တော်တို့ကတော့အချက်တစ်ချက်ချက်လိုက်တယ်လေအချက်တစ်ချက်ဆိုတော့ဥမာဖြင့်ဒီနယ်ပေးတဲ့ပိုင်းတွေပေါ်မှာကရရောကရင်တို့ဆိုတာမြို့နယ်ခုနှစ်ခုရှိတယ်လေမြို့နယ်ခုနှစ်ခုဆိုတော့ဒီနယ်လွတ်တော်ကိုယ်စားလှယ်ဆက်လက်ရောက်ပဲတက်လာမယ်နော်အဲ့ဒါပြည်နယ်လွတ်တော်ကိုယ်စားလှယ်ဆက်လက်ပါတယ်ဆိုတော့အဲ့ဒီတဲကတကယ်လို့ဝ ရှိတဲ့ပုဂ္ဂိုလ်တွေဒေသခံတွေကိုလည်းရွေးချယ်နိုင်ဖို့ဆိုပြီးတော့ချက်တက်ထည့်ထားပေးလိုက်တယ်
။တိုင်းရင်းသားပါတီအများစုကပုံမှန်26ကိုပြင်ဆင်ဖို့ဆန္ဒရှိပေမဲ့ဘယ်လိုပြင်ဆင်ရမှာကိုတဲတဲကွဲကွဲမသိရှိရသေးဘူးလို့မွန်ညင်ညွတ်ရေးပါတီ MUB ဒုဥက္ကဋ္ဌတဲ့နိုင်တလညီကဆိုပါတယ်
။အော်ဒါကတော့ဒီကျွန်တော်တို့တိုင်းသားပါတီတော်မင်းများပါဘောနော်အပေါ်မှာ26ပြည့်ကိုဒါပြင်ဖို့ကတော့ဘောဆန္ဒပေါ်လာရှိကြတော့ဘောနော်အဲ့မဲ့သူကတော့ဒီရေမိုတော်ရှိတယ်ပေါ့ဒါပေမဲ့ဘယ်လိုပြင်လဲဆိုတာကတော့ဒါကလည်းရှိသေးပေါ့သူ2008ဖွဲ့စည်းပုံကလည်းပြင်နေစဉ်တော့ဒါလွတ်တော်မှာပြင်ရမှာလေ
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ26ကိုပြည်တော်စုလွတ်တော်ကဒါပြင်ဆင်ရမှာလို့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်သူဖွဲ့စည်းပုံပြင်ရင်းဆိုတာနိုင်ငံရေးပါတီတွေနဲ့အစိုးရနဲ့ဆွေးနွေးလို့ရတဲ့ဟာမဟုတ်ဘူးလွတ်တော်ကပြင်မှရမှာဖွဲ့စည်းပုံအခြေခံဥပဒေကိုကြိုင်နေလက်ရှိအစိုးရပြင်လို့လည်းမရဘူးအရင်အစိုးရပြင်လို့လည်းမရဘူးသူ့ရဲ့ဖွဲ့စည်းပုံတည်ထမ်းချက်2008အရဆိုရင်လွတ်တော်ကပဲပြင်ရမှာအဲ့တော့အခုက SNSPNC နဲ့နိုင်ငံရေးပါတီအစုအဖွဲ့လောက်ကသဘောတူပါတယ်ဆိုတဲ့အချက်ကဟိုအချက်တစ်ခုလို့ဖြစ်သွားတာပေါ့ဖြေတစ်ခုလို့ရသွားတာပေါ့
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ26တေရနိုင်ငံတော်သမ္မတဟာဒေသဆိုင်ရာလွှတ်တော်အမတ်များထဲမှ၎င်းလူလားသူကိုရွေးချယ်ပြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ဖြစ်ခန့်အပ်တာဖြစ်ပြီးပြီးခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကလွှတ်တော်မှာပြင်ဆင်ဖို့သမ္မတတော်များအဆိုတင်သွင်းခဲ့တာကို NLD ကိုယ်စားလှယ်တွေကကောက်ွက်ခဲ့ပါတယ်ရှင်
ဆက်ပြီးတော့မြန်မာနှစ်ဆန်းတရနေ့ဧပြီလ18ရက်နေ့မှာစစ်ကောင်စီကနိုင်ငံတော်မှာရှိနေတဲ့အကျဉ်းချောင်တွေကအကျဉ်းသား1000ကျော်ကိုလွတ်ပေးခဲ့ပါတယ်။အဲ့ဒီထဲမှာရခိုင်ပြည်နယ်မှာရှိနေတဲ့အကျဉ်းချောင်တွေကလည်းအကျဉ်းသူအကျဉ်းသားအယောက်40လောက်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားတစ်ယောက်မှမပါဝင်လာသလိုရခိုင်တပ်တော် AA နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထောင်ချခံထားရတဲ့သူတွေလည်းတယောက်မှမပါလာတဲ့အပေါ်အမြင်သဘောထားတွေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ไซโกซีก็နိုင်တိုင်းမှာလူသားချမ်းစာနာမှုအနေနဲ့နိုင်ငံတော်ဝန်မှာရှိတဲ့ကျင်းထောက်တွေကလူဘုတ်တထောက်ကျော်ကိုလွှဲပေးခဲ့ရမှာရခိုင်ပြည်မှာကျင်းသားလေးစီလွှဲမြောက်လာခဲ့ပါတယ်ဒါပေမဲ့နိုင်ငံရဲ့ကျင်းသားတွေတယောက်မှာလွှဲမလာတဲ့အပေါ်စိုက်တွေမျိုးကနိုင်ငံရဲ့ကျင်းသားဟောက်တူဖြစ်သူစာရေးဆရာဆရာဝန်ဟောင်ကသူ့အမြင်ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်ဝန်ခဲ့မှာဒိန ေးဖို့တောင်းဆိုလိုတယ
်အခုလွှဲမြောက်လာသူအများစုကတော့ရာဇဝဲမှုနဲ့ကျင့်ကြံနေသူတွေဖြစ်ပြီးစိုက်တွေကျင့်ထောက်က6ရောက်ဘူးသီးတော့ကျင့်ထောက်က20ရောက်ကြောက်ပြူကျင့်ထောက်က9ရောက်နဲ့တန်တွဲကျင့်ထောက်က9ရောက်ဖြစ်ပါတယ်နိုင်ငံရဲ့အကျဉ်းသားတွေပါမလာတဲ့အပေါ်မြောက်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောဦးထွန်းသာစင်ကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီနိုင်ငံရဲ့အကျဉ်းသားတွေပါမလာဘူးနောက်ပြီးတော့ GLAA နဲ့ဆက်ဆက်ပြီးတော့ဖားစီထားတဲ့စစ်ကွန်ပြင်းနေတော့ဗောနော်အဲ့ဒီအမုံတွေနဲ့ဖွင့်ထားတဲ့လူတွေဘယ်ရောက်မှမပါဘူးဆိုတာကအဲနိုင်ငံရေးအရာအားနည်းလေလို့ဒီလိုပဲပြောစင်ပါတယ်ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကရေကောက်ပွဲလုပ်ခဲ့မယ်ဒေဝင်ပြောတာဆိုတာကညှာထားတာလေအမှန်တကယ်အဲ့ဒီစစ်သားတွေကိုပေါ်ဆောင်ပေးမယ်ဆိုလို့ရှိရင်မပြားအသင်စစ်တွေမှုပုံမှန်နဲ့ဖမ်းဆီးထားတဲ့လူတွေတော့လုပ်ပေးရမယ်လို့ထင်ပါတယ
်ရန်ကုန်နဲ့မန္တလေးပါဝင်ရခိုင်ပြည်ကကျင်းထောက်အသီးသီးမှာအေအေနဲ့ဆက်ဆက်တယ်လို့ဆွဲစီပြီးဖမ်းဆီးခံထားရသူတွေအများအပြားရှိနေပြီးသူတို့လက်မြောက်လာဖို့အတွက်မိသားစုဝင်တွေကမျှော်လင့်နေကြဆဲဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်ဟာခါကန်ဂေါ်ကာလာမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့၅ရက်တာတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်းစိတ်ကြီးတခွန်တိုင်းတိုက်နယ်မှာရှိတဲ့ကျေးရွာတွေမှာစစ်ကောင်စီစစ်ကြောင်းကနေဒေသခံအယောက်30ကျော်ကိုအထမ်းသမားလမ်းပြအဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။
ကရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။ဖီဘာဝိုင်းရော်တာရေးစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ဗီဒီယိုမြန်မာပိုင်းမှာထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သိသချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့တောက်ကြနေမနက်သတင်းအချင်းချုပ်ကိုကိုအောင်လင်းကဆက်ပြီးပြောပြပေးပါလိမ့်မယ
်။မရှိချူချုံမှုကိုကုကံနေတဲ့ယူကရိန်းနိုင်ငံအတွက်ရှင်းလာမဲ့၅လအတွင်းနောက်ထပ်အကူအညီတွေဖြစ်ဒေါ်လာ33ဘီလီယံပေးရမယ့်အစီအစဉ်ကို Congress တို့ကအတည်ပြုပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းခံလိုက်ပါတယ်။နှစ်လကျော်ကြာရုရှားရဲ့ကြီးကျယ်ထက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်လက်နက်သစ်တွေနဲ့စီးရဲအကူအညီဖြစ်ဒေါ်လာဘီလီယံ20ကျော်စီးပွားရေးအကူအညီဖြစ်10ဘီလီယံခွဲနဲ့စာနာမှုအကူအညီဖြစ်3ဘီလီယံပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းသမ္မတကစီစဉ်ကိုမချေညာခင်ကလေးပါပဲအင်ဂျီရောကသတင်းထုတ်ပြန်ခဲ့ပါတယ်။လွှတ်တော်ကအစောပိုင်းမှာအတည်ပြုပေးထားတဲ့ 13.6 ဘီလီယံကတော့မချသေးရင်သတင်းပတ်တွေကလက်နက်တင်ပို့မှုတွေနဲ့တူကွန်လူနီးပါးဖြစ်နေပြီလို့လည်းသမရပိုင်ရင်ကပြောပါရယ်ကုလသမဂ္ဂအကြီးအကဲရရှိနေတဲ့ Kiev မြို့တော်ပါဝင်ယူကရိန်းနိုင်ငံနေရာတော်တော်များကိုစစ်သားဘင်းတွေမှရုရှားကပုံချဲတိုက်ခတ်ခဲ့ပါရယ်မချာသေးရင်သတင်းပတ်တွေကရုရှားတပ်တွေစုခွာသွားပြီးနောက်ပိုင်းပထမဆုံးအချိန်ယူကရိန်းမြို့တော်ကိုတိုက်ခိုက်ခံရမှုမှာအနည်းဆုံး2ဦးသေပြီးအများအပြားထဏ်ရရတယ်လို့အပြည့်စည်ရအောင်မှာပိတ်မိနေသူတွေရှိတဲ့အကြောင်းလဲကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရယ်ကုလသမဂ္ဂတွင်ရေးမှူးချုပ်ကတော့ဘေးရန်နဲ့ကချင်ချောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုရတာပါမြန်မာနိုင်ငံမှာပြည်ခရနိကဆရာနာတင်ပြရနောက်ပိုင်းဖက်စီခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုအာရီလိုက်စားမှုဆွဆွဲခြင်းနဲ့နောက်ထပ်ထောင်နဲ့ငါးနှစ်ချမှတ်လိုက်တဲ့ပေါ်အမေရိကန်ကရှုတ်ချလိုက်ပါတယ်အတူရောတရားစီရင်မှုဖြစ်ပြီးပြည်ခရနိဖေဖော်ဝါရီလထဲမှာဥပဒေမဲ့အာဏာသိမ်းခဲ့တဲ့ဆရာနာပိုင်းကတရားရေးစနစ်ကိုအသုံးချပြီးနိုင်ငံရေးရံပတ်တွေကိုနှိမ့်ကွနေတဲ့နောက်ထပ်ပြည်ရုပ်တစ်ခုဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ဒက်ရစ်ရှူလီကVOA ကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုခမောင်စုံမင်းဖြစ်ပါတယ်အတန်ဖန်းနဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair El Tayyib တို့ဖြစ်ကြပါတယ် VOA ဗမာပိုင်းရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ရတာပါတောက်ကြနေညပိုင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်လိုပါတယ်ကျွန်တော်တို့ VOA ရဲ့ တော့ကြနေမနေ့ပိုင်းအစီအစဉ်တွေလည်းဒီမှာပြီးဆုံးပါပြီ။သောသားရှင်မြန်မာပြည်သူအပေါင်းဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမုံပါခင်ဗျာ။
This program has come to you from the Voice of America, Washington.